Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇန်နဝါရီလ17ရက်အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25နဲ့30နှစ်တို့အပြင်လိုင်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါပါခင်ဗျာ။အားပေးတော့ပါခင်ဗျာ
။ဒီကံများအများဆုံးကြော်လွားနိုင်
ကြပါစေဗျာ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ထိုင်းဝန်ကြီးချုပ်ကကတိပေးလိုက်ပါတယ်။ဇာပြားနိုင်ငံဟာနိုင်ငံတကာအသိုက်အဝန်းကိုကတိကဝတ်ပြုထားတဲ့အတိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိရှိဘာမာကမ်ပိန်း for UK အဖွဲ့ကမေးခွန်းထုတ်လိုက်ပါတယ်။ပြည်ထောင်နိုင်ငံကဘူတာနိုင်ငံနယ်စပ်မှာကျေးရွာတိဆောက်နေတာနဲ့လူသစ်တွေရွှေ့ပြောင်းနေထိုင်လာတာကြောင့်နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။အဒီလိုသတင်းတွေနဲ့အတူတခြားသတင်းတွေကိုအစီအစဉ်မှုကူစော်ဝင်လိုက်တယ်ကျွန်တော်တမောင်သန်းတို့ကတင်ဆက်ပေးကြမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့တော်တော်ရှင်တို့နားဆင်ကြမယ့်အထဲမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူရခိုင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေဝင်ထွက်သွားလာမှုပုံများလာနေတဲ့သတင်းမှာတော
့မြို့လေးတွေမှာရောက်လာတဲ့တချို့ဒီလက်စုံလက်ကွာတွေမှာနေရယူတာတို့ပါတို့ကျွန်တော်တို့ဒါလေးတွေတွေ့တယ်တော့မနေ့ကဆိုနည်းနည်းပြည်သူကြားထဲမှာလည်းတော်တော်
ဆွေးရခိုင်ဒေသကနေလုံခြုံရေးဆွေးရတဲ့အခြေအနေကိုပြောပြသွားတာပါဒီအကြောင်းပြေဆုံးပြင်စစ်ကောင်စီကငြင်းငြိမ်းရေးကန့်လန့်လာတဲ့အပေါ် RCSS ရှမ်းလက်နက်ကိုင်အဖွဲ့ကကြိုဆိုလိုက်တာမုံရွာမြို့နယ်တွင်ကကြေးရွာတရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ဖမ်းဆီးတပ်ဖြတ်လို့လူလေးဦးတေဆုံးခဲ့တာမြစ်ကြီးနားမြို့က CDM မြေထားဝန်ထမ်းတွေနေရရွှေ့ပြောင်းခန့်ခန့်နေရတာစတဲ့သတင်းပို့ပို့ချက်တွေကိုနားဆင်ကြရပါမယ်နောက်ပိုင်းပတ်စင်ကဏ္ဍတွေမှာတော့ကဘာတလွားခီးသွောအစင်စီနဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အတူကျွန်တော်ဇော်ဝင်းလိုင်ကတင်ပြပေးသွားပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခကြောင့်ဖြစ်ပေါ်လာတဲ့စာနာမှုဆိုင်ရာအခက်အခဲတွေပြည်လည်ရေးအတွက်ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်တိုအချားကကလေးပြုလိုက်တဲ့အကြောင်းထိုင်းဆိုရပြောခွင့်ရပုဂ္ဂိုလ်တနခွန်ဝန်ဘွန်ကွန်ချနာရဲ့ပြောဆိုချက်ကိုကိုကပြီးဘန်ကောက်ပို့သတင်းစာကဒီကနေ့ရေးသားထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုရီဟေဆာဟာမနေ့ကထိုင်းနိုင်ငံကိုသွားရောက်ပြီးဝန်ကြီးချုပ်ပရယုတ်ချန်ဟိုချားနဲ့အစိုးရအိမ်တော်မှာတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံမှာငြိမ်းချမ်းရေးပေါ်ထွန်းလာရေးအတွက်ထိုင်းနိုင်ငံရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂအထူးကိုယ်စားလှယ်ကချီးကျူးပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်အခဲတွေအဆုံးသတ်ရေးအတွက်အာဆီယံမူအောင်၅ချက်အကောင့်ထည့်ဖို့ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အာဆီယံနဲ့ကုလသမဂ္ဂတို့ပါဝင်တဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့အညီမြန်မာနိုင်ငံအတွက်ရေရှည်တည်တံ့တဲ့ရလဒ်ထွက်ပေါ်လာဖို့ဗိုလ်ချုပ်ကြီးပရယုတ်အနေနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းထိုင်းဆိုရပြောခွင့်ရပုဂ္ဂိုလ်တနခွန်ကပြောကြားပါတယ်။ COVID-19 ကာယောဂါကာလဖြစ်နေတဲ့အတွက်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်စာနိုင်မှုဆိုင်ရာအကူအညီတွေပေးနိုင်ရည်တည်ကြနေရတတ်မှတ်ပေးထားကြောင်းလဲထိုင်းဆွေရပြောခွင့်ရပုဂ္ဂိုလ်တနခွန်ကပြောကြပါတယ်ဘေးဒုက္ခရောက်နေသူတွေကိုချက်ချင်းအကူအညီပေးဖို့နဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကနေနယ်စပ်ဒေသတွေမှာပုံမဆိုးရွားတဲ့အခြေအနေတွေဖြစ်မလာအောင်ထိမ့်သိမ့်ကာကွယ်ပေးကြဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကထိုင်းဆွေရကိုတောင်းဆိုခဲ့ပါတယ်
ဆာဗီယာနိုင်ငံဟာနိုင်ငံတကာအတိုက်အဝန်းကိုကတိကဝတ်ပြုထားတဲ့အချိန်မြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိမရှိ Burma Campaign for UK အဖွဲ့ကမေးခွန်းထုတ်လိုက်ပါတယ်မြန်မာစစ်တပ်ကိုဆာဗီယာကလက်နက်ရောင်းချနေသလားလို့ခေါင်းစဉ်ပေးထားတဲ့မူဝါဒဆိုင်ရာစာရန်တစောင်မှာအဲ့ဒီလိုမေးလိုက်တာပါမြန်မာနိုင်ငံအပေါ်ဥရောပသမဂ္ဂရဲ့သဘောထားကြေညာချက်ကိုလည်းဆာဗီယာနိုင်ငံကလက်မှတ်ရေးထိုးထားသလိုမြန်မာစစ်တပ်ကိုလက်နက်မထောက်ပံ့မရောင်းချရေးကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုလည်း2021ခုနှစ်ဇွန်လမှာထောက်ခံခဲ့ပါတယ်။ဒါပေမဲ့2015ခုနှစ်မှာမြန်မာစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်ကိုလည်းချုပ်ဆိုခဲ့ပါတယ်။2021ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့ဗမ်လိုက်လှုပ်ရှားမှုထိပ်သီးညီလာခံကိုတက်ရောက်ဖို့လည်းစစ်ကောင်စီအစိုးရကိုဆာဗီယာကအတိအမှတ်ပြုဖိတ်ကြားခဲ့ပါတယ်လို့မူဝါဒစာရမှာထောက်ပြထားပါတယ်။စစ်တပ်ကိုလက်နက်ရောင်းချဖို့ဂျာလူကကြိုးစားခဲ့တာမှာဆာဗီယာကိုဖော်ပြခဲ့တဲ့အထောက်အထားတွေကိုလည်းစာရမှာတင်ပြထားပါတယ်။အခုထိတော့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေရပ်ဆိုင်ထားကြောင်းဆာဗီယာကလူသိရှင်ကြားမထုတ်ပြန်သေးပါဘူး။ဆာဗီယာဟာယူဂိုစလဗ်နိုင်ငံရဲ့အစိတ်အပိုင်းအနေနဲ့မြန်မာစစ်တပ်နဲ့1950ခုနှစ်တည်းအတွင်းကစာပြီးဆက်ဆံရေးရှိကြတာပါပိုဂျိုကြီးနေဝင်လက်ထက်ကလည်းစစ်တပ်ကိုချက်လျင်တဲ့လက်နက်ကြီးတွေအပါအဝင်စစ်လက်နက်ပစ္စည်းတွေကိုရောင်းချခဲ့ပါတယ်ခင်ဗျာ
တနင်ငံကဗူဒနင်ငံနယ်စပ်မှာခြေရွာသစ်တွေတိဆောက်တာနဲ့ရွှေပြောင်းနေထိုင်မှုအသစ်တွေပြုလုပ်လာနေတာကြောင့်နယ်မြေပိုင်ဆိုင်မှုအငြင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။ဗူဒနင်ငံဟာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားမှာရှိနေတဲ့နိုင်ငံငယ်လေးဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်နယ်စပ်မှာလိုပဲဗူဒန်နဲ့နယ်နိမိတ်ချင်းထိဆက်နေတဲ့ကီလိုမီတာ489ကီလိုရှည်လျားတဲ့ဒေသတစ်လျှောက်မှာတရုတ်ဘက်ကရွှေပြောင်းနေထိုင်မှုအသစ်တွေပြုလုပ်လာနေတာပါ။အိန္ဒိယနဲ့နယ်မြေအငင်းပွားမှုတွေဖြစ်လာခဲ့ရင်ဒါဟာမဟာဗျူဟာအရရေးပါတဲ့ဒီဒေတာမှာအသာစီးရနိုင်အောင်အတွက်တရုတ်ဘက်ကကြိုတင်စီစဉ်နေတာလို့သုတေသီတွေကသုံးသပ်ကြပါတယ်။ဘူတာနယ်စပ်ကဆောက်လုပ်ရေးလုပ်ငန်းတွေကို2029နှစ်ဒုတိယနှစ်ဝက်ပိုင်းမှာစတင်ခဲ့တာဖြစ်ပြီး2021ခုနှစ်အတွင်းမှာအချိန်မြင့်ဆောင်ရွက်တာကိုတွေ့ခဲ့ရကြောင်းအဆောက်အဦတွေဟာတောင်ပေါ်တစ်သားအိမ်ပုံစံမျိုးတပုံစံနဲ့ဆောက်ထားတာဖြစ်ကြောင်းဣသရေလ်ခြေဆိုင်မြေပြင်ပြောင်းလဲမှုအခြေအနေတွေကိုသူတေနာပြုနေတဲ့အဖွဲ့ကဒမ်မီယန်ဆိုင်မောင်းကပြောကြပါတယ်။တရုတ်တို့ကအခုအိမ်တွေစောက်နေတဲ့နေရာဟာတောတောင်ထူထပ်တဲ့ကြမ်းတမ်းတဲ့မြေကရှိတဲ့နေရာတွေဖြစ်ကြောင်းနဲ့အဲ့ဒီနယ်မြေဟာဘူတာနိုင်ငံကပိုင်ဆိုင်တဲ့ဒေသတွေမှာဖြစ်ကြောင်းဒါပေမဲ့လူနေတဲ့ဒေသမဟုတ်ကြောင်းဒမ်မီယန်ဆိုင်မောင်းကပြောကြားသွားပါတယ်။
ဒုံကျည်ရဲ့တိကျစွာပြစ်ခတ်နိုင်ရည်ကိုဆန့်လို့တဲ့အတွက်တင်းလာနေကတာတိုပြစ်ပက်ထင်းတနီးပြူဟာဒုံကျည်နှစင်းကိုပြစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကအင်္ဂါနေ့မှာပြောပါတယ်မြောက်ကိုရီးယားအနောက်ပိုင်းကပြစ်လွတ်ခဲ့တဲ့ဒုံကျည်နှစင်းဟာတောင်ကိုရီးယားဒီခါမှာကိုရီးယားအရှေ့ဘက်ပင်လယ်ထဲကပြစ်မှတ်ကျုံးကိုထိမှန်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCN ကပြောပါတယ်နောက်ဆုံးပြစ်လွတ်ခဲ့တာကိုတောင်ကိုရီးယားစီးဥစည်းကြုံများပူးတွဲအဖွဲ့နဲ့ဂျပန်တို့ကပထမဆုံးသိရှိပြောကြားခဲ့ကြတာပါအဲ့ဒီဒုံးကျည်အမျိုးအစားဟာတာဒိုပြစ်ပက်ထင်းတပ်ဒုံးကျည် SRBN ဖြစ်တယ်လို့တောင်ကိုရီးယားပူးတွဲစီးဥစည်းကြုံများအဖွဲ့ရုံးကပြောပါတယ်တင်းလန်နေကပြစ်လွတ်မှုဟာဒီလအတွင်းစရုပ်ထားများပြစ်လွတ်တာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ကဆွေးနွေးဖို့ပြောဆိုကြတာကိုလစ်လျူရှုပြီးမြောက်ကိုရီးယားကသူ့ရဲ့စီးရေးအားကိုထုတ်ဖော်ပြသနေတာဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်အမေရိကန်ရဲ့မူဝါဒဟာရန်လိုတဲ့မူဝါဒဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါနေ့ညပိုင်းသတင်းတွေကို VOE ကဆက်လက်ကြေညာနေပါလေ။ကျမရင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ1828ဦးရှိခဲ့ပြီးပိုးတွေ့သူ163ဦးရှိပါတယ်။ပိုးတွေ့ရာခိုင်နှုန်း 1.51 ရာခိုင်နှုန်းမှာသေဆုံးသွားသူ2ဦးရှိပါတယ်။သေဆုံးသူစုစုပေါင်း 19,305 ယောက်ရှိနေပါပြီ။ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 93,408 ဦးရှိနေပါပြီ။လူမှုကွန်ရက်စောက်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စည်းရင်းထက်ပိုပြီးများနိုင်စရာရှိတယ်လို့ပြောကြပါတယ်။ဟာခါမျိုးနယ်မှာတော့အိမ်မှာပဲနေထိုင်ဖို့ထုတ်ပြန်ထားချက်ကိုဒီကနေ့မှာပဲရုပ်သိမ်းလိုက်ကြောင်းစစ်မှန်ရေးဌာနကကြေညာသွားပါတယ်။
COVID-19 ကာကွယ်ဆေးစရုပ်ထအကျဉ်းထိုးတာဟာ Omicron မျိုးကွဲမကူးစက်ရအောင်မတားနိုင်သလောက်ပဲလို့ Israel ဆေးရုံကသုတေသီတွေကတရှိချက်မှာဖော်ပြပါတယ်။သူ့ရဲ့ဆေးရုံဝန်ထမ်းတွေ184ယောက်ကို Pfizer, BioNTech, ဒါမှမဟုတ် Moderna ကာကွယ်ဆေး၄ကြိမ်မြောက်ထိုးပေးခဲ့တယ်လို့ရှေးပါဆေးရုံကပြောပါတယ်။ကိုခန်အားပရိပစ္စည်းတက်လာပေမဲ့ Omicron ကူးစက်တာကိုတော့မကာကွယ်နိုင်ခဲ့ဘူးလို့ဆိုပါတယ်။ပြည်သူလူထုကိုစရုပ်ထအလုံးထိုးမထိုးဆုံးဖြတ်တဲ့အခါဒီနောက်ဆုံးသတင်းအချက်အလက်ကိုထည့်သွင်းစဉ်းစားရမယ်လို့ကျမယုံနီဌာနညွှန်ကြားရေးမှူးဒေါက်တာနက်မန် H ကပြောပါတယ်ဟောင်ကောင်မှာတော့ကာသစ်ပစိဖိတ်လေကြောင်းလိုင်းကလေယာဉ်ဝန်ထမ်းနှစ်ဦးကို COVID-19 စီးမြင်ဖောက်ပြမှုနဲ့ရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်နှစ်ဦးစလုံးကိုအာမခံပေးလိုက်ပြီးလာမယ့်လမှာတရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်ပါတယ် Omicron ကူးစက်မှုတက်လာတာကြောင့်အများပြည်သူကိုစောင့်ဝတ်ဒီ Olympic လက်မှတ်တွေမရောတော့ဘူးလို့တရုတ်ကဆုံးဖြတ်ပါတယ်လက်မှတ်တွေကိုရွေးချယ်ထားတဲ့အဖွဲ့တွေကိုပဲပြန်ပေးမယ်လို့ Olympic ကျင်းပရေးကော်မတီကပြောပါတယ်ခင်ဗျာ
ပုံမျိုးစဲနိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးရရှိရေးပံ့ပိုးဖို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုတိုက်ဖြတ်ပြီးကမ္ဘာ့ငွေကြေးစနစ်ကိုပြုပြင်ပြောင်းလဲဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကအွန်လိုင်းကနေကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာကမ္ဘာစီးပွားရေးခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်
။ And we must prepare for the next pandemic through common sense investments in monitoring early detection and rapid response plans in every country.
Now, Chong Lame, Kayuga, Sojigo, Kagwaye, Santi Leda, the Senate, Sozo Sisi Santa de Senine, Tang Nanga Nanga Chachi in the Arai Tongan Senate Dwebe, Kawajama Yepoji, Akam Lao, Yini Mion, Savecha Ali, Melo, Adri Mujo, Antonio Kutereska, Davos Nilangandre, New York Mugani, Pioso, Togaraba. Tanganaima data wrenching and Jama is Sancho Musene Aga on Pisija B. Alago the Bini Jama is Sancho Queen Yang, Queen Yam and Lanja, Queen Babo Lule, to got Pioso Gabade. A good or D. Chenigo Yamabo, Wiji Luani de Lule, Pioso Togabade. Wingwen and Wingwen Lashi that died Biduha, Music Chibi Pujumu and Nizum Galago, Yasania Jow, Adri Mujuga, three B body. But Joseph Boom with J. Pompo Lada, Gabat those a bong Jen Lada. I don't know, Myanmar, Lada, Ne, Lanzane, Sado, Zeri, De Lada, Jow, Kayoga, Gadi, Dane, Tuto, Lada, O, Are you Nijare, Kwani, Arenga, A tea kite, Jung Tui, Diabade, Lule, A Tui Mujoga, Pioso, Gabade.
Indonesia, Nanga, Murogo, Jagadagani, Mine Tonya, Aqua, Bonio Jungu, Shume Ubrigo, Ludoga, Inga Niga, Piatanabade, Tamaraga, Mu Uchoi, a Dre, Muro, Anaba, and Puego, Cantabi, the Dangani, Piatan, Pitabade. Tabajoma, Louis, Tutalabi, Murama, Chigan, Saon, Sayan, Pedanari, Chima, Larepin, Pinle, Menabi, Mienta, Larajau, Natang, Azagunima, Chakadaya, Tombon, the Bong, Yi, Au Yaton, and Naja, Kulu, Pion Shiraba, Chakadaya, Louis, Leshima, Tantonze, Shinibare, Muro Tico, Junzulu, Debe Yare, Nusantaralo, Mibitabare, Muro, Aje, Wonga, Neat, Sechals, Tuyama, Shibi, Bonio, Jomboga, Indonesia, by Miboma, Tisama, Chibare, American Dollar, ตรงสะตรงบิลเลียนกงจ่แมลุคำมั่นทาบาระบอนิโอจ้องโกมาเลเซียเนี่ยบรูไนနိုင်ငံတို့ကလည်းပိုင်ဆိုင်ကြပါတယ်ခင်ဗျာနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇုံလိုက်တို့ကတင်ပြပေးကြကြပါခင်ဗျာဗီအိုအမေရိကန်တန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ အခုရပိုင်းနယ်အတွင်းရခိုင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေလှုပ်ရှားမှုပုံများလာတဲ့တဲ့တင်ကိုပြောပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာစစ်တပ်တွေဝင်ထွက်သွားလာတာကြေးရွာတချို့မှာစခန်းချနေတာတွေကြောင့်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ဇန်နဝါရီလ18ရက်နေ့ကဆိုရင်ကြောက်တော်မြို့နယ်အတွင်းကရခိုင်လက်နက်ကန်
ပြီးချောင်းဒေသဘက်ကိုစစ်တပ်တွေဝင်လာတာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားမှာဆိုရင်ပြီးပြီးထုကြေးရွာကဒေသခံတချို့ဘေးလွတ်ရာတင်းချောင်ခဲ့ကြရပါတယ်။ဒီအကြောင်းရန်ကုန်ကပြောပြပေးပါမယ်ခင်ဗျာ။2019ခုနှစ်ဒီစစ်တပ်နဲ့ရခိုင်လက်နက်ကန်အေးအဖွဲ့တို့တိုက်ပွဲဖြစ်ပွားတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကြေးရွာတချို့နဲ့မြို့နယ်တွေမှာတပ်မတော်စစ်ကြောင်းတွေဝင်ထွက်သ တက်တွေဝင်လာတာကြောင့်ပြည်သူကြေးရွာသားတို့ကဘေးလွတ်ရာကိုတိမ်းရှောင်ခဲ့ကြပါတယ်။ကျောက်တော်မြို့နယ်တွင်မှဖြစ်နေတဲ့အခြေအနေကိုကျောက်တော်မြို့နယ်ပြည်သူကိုယ်စားလှယ်ဟောင်းဦးထွန်းဝင်းကအခုလိုပြောပါတယ
်။မြို့လေးတွေမှာရောက်လာတဲ့တချို့ဒီလက်ဆောင်လက်ခွာတွေမှာနေရာယူတာတို့ပါတို့ကျွန်တော်တို့ဒါလေးတွေတွေ့တယ်။ဆိုတော့မနေ့ကဆိုနည်းနည်းကျွန်တော်တို့ဒီပြည်သူကြားထဲမှာလည်းတော်တော်စိုးရိမ်စိတ်တွေရောက်ဖြစ်သွားတယ်။တချို့ဒေသတွေဖက်တယ်မှာလည်းနည်းနည်းမတည်မငြိမ်မှုတွေဖြစ်သွားတယ်ပေါ့ဆိုရင်စိတ်ချင်းနဲ့တချို့ဟိုစိတ်မြဖြစ်လာမလားဆိုပြီးတော့မှဒီမိသားစုလိုက်နဲ့တိတ်ဆောင်ကြတဲ့အနေအထားလေးတွေတော့ကျွန်တော်တို့ကြားရတယ်ပေါ့
အေးအဖွဲ့ထင်းချုပ်ထားတဲ့ B2 ကြီးရွာတစ်ဖက်မှာစစ်တပ်တွေစခန်းလာချနေတဲ့အတွက်တိုက်ပွဲဖြစ်လာခဲ့ရင်ဂျားညက်မှာကိုရွာသားတွေကစိုးရိမ်နေကြတာဖြစ်ပါတယ်သူတို့ရဲ့စိုးရိမ်မှုကကြောက်တော်မျိုးအထိကိုကူးဆက်ပြီးတော့တနင်္လာနေ့ကဆိုရင်ဈေးတောင်ပိတ်ထားရတယ်လို့ကြောက်တော်ဒေသခံတို့ကပြောပါတယ်
ကျတော့မြို့ပါသေးဆိုအစိုးကြီးကပိတ်ထားကြပြီအာဖြစ်တော့မယ်ဟိုတချို့ဆိုဖြစ်နေကြပြီဆိုတပည့်တွေဖြစ်နေကြပြီအာဈေးဟိုဈေးကိုတော့ကမန်ကဒန်းနဲ့ပိုက်လို့ဈေးရတဲ့လူတွေကဟာအဲ့လိုမျိုးလေးတွေ
ပြီးခဲ့တဲ့2021နိုဝင်ဘာလတုန်းကလည်းမောင်တော်မြို့နယ်တွေကအေးအထင်းချုပ်ရနေမြေတွင်းကိုစစ်တပ်တွေဝင်ရောက်လာတာကြောင့်နှစ်ဖက်ပြက်ကမှုဖြစ်ပွားခဲ့တယ်လို့အေးဘက်ကအတည်ပြုပြောဆိုထားပေမဲ့လည်းစစ်ကောင်စီပြောခွင့်ရကတော့အာစာအကြံဖတ်အဖွဲ့တွေနဲ့ဖြစ်တာလို့ VOA ကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့စစ်တပ်ကြားနှစ်နှစ်ကျော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြောက်တော်မြို့နယ်အတွင်းကြီးရွာတွေမိရှုခံခဲ့ရသလိုအများအပြားသေဆုံးဒဏ်ရာဖမ်းဆီးခံခဲ့ကြရပါတယ်။စစ်ပွဲအတွင်းကြောက်တော်မျိုးနယ်ဟာစစ်ပေးတန်းကိုအစိုးဆုံးခံရတဲ့မျိုးနယ်တစ်ခုဖြစ်ခဲ့တယ်လို့
လူသိန်းနဲ့ချစ်ပြီးတော့စစ်ပေးဒုက္ခတွေဘဝတွေကိုရောက်ခဲ့ရတာကြောင့်ဒေသခံတွေအနေနဲ့နောက်ထပ်တိုက်ပွဲတွေဖြစ်ပွားမှန်းကိုစိုးရိမ်ထိန်းလဲနေကြတာဖြစ်တယ်လို့ကြောက်တော်မျိုးနဲ့ပြည်သူလူထုတွေကိုယ်စားလှယ်ဟောင်းဦးထွေးဝင်းကဆက်ပြီးပြောပါတယ်။ကျွန်တော်တို့ကြောက်တော့ဟာစစ်ရဲ့ခါးသီးမှုကိုပထမဆုံးစပြီးတည်တွေ့တဲ့ဒေသလို့ပြောလို့ရတာ။ဆိုတော့ပြီးတော့ကျွန်တော်တို့2024 ဒီဂျာရီဒီနနေကာလာမှာဟိုတော်တော်ပြင်းပြင်းထန်ထန်ပေါ့ဗျာเนาะကျွန်တော်တို့ဒီပြည်သူတွေကလည်းဒါရာရှိပြီးတော့မှအပြေပြောက်တွေဖြစ်သွားတယ်မိသားစုတချို့မိသားစုတွေဆိုဟိုလုံးဝကိုကျွန်တော်တို့မင်းရှုခံရရတာရှိတယ်เนาะရွာတွေကနေပြီးတော့မှလူအဆုံလိုက်ပြုံလိုက်ဒါဖက်စီခေါ်ဆောင်တော့တာတို့ခုချိန်ထိစင်ရမရပဲရှိနေတဲ့အနေအထားမျိုးတွေပေါ့ဆိုတော့လူတွေရဲ့ယဉ်တင်မှာတော့ပြင်အဲ့ဒီမြင်ကွင်းတ la mu di garo pian de ge wo da da lo le le a ni tha lo hu chi ni dong bo bia
la shi chain di chao to myo ne twin ga nia de chu ma sit da bak ga yo e bak ga ba ne mi che twin tet swe mu di lou ni daw twi ya de lo de ta khan ni ga pyo ba de chao to myo ne twin ma la shi chain di long jo yin a ma khan cha ma shi da chao ne ye pyan mu khat khe ni de sit pe dok ga de taung na chi bi shi ni ja de chain ma akhu lo na pat tin ma mu di shi la ni da chao de ta khan ni po bi lo so yin ni ja da le phit ba de khanya
ko a myat tu pyo pya pe ka da ba khanya yakhain a che sa e e yakhain tat ne Jakala Nyoma Soyapwe Anuji Ja Swinimuri Shini Rensu Bi Tirene Twala Bide Nama E.E. Tenchoya Yakan Myo Bain Dita Ma Akulo Siye Dima Mutecho Mnila Yara Phipare E.E. Byogwen Yatu Khaintu Khagaro E.E. Ne Anuji Ja Swinimuri Shimi Shisura Tu Unine Tima Thabu Lo V.O.E. Go Bigere Dinen Pathe Gabe Byotake Buware Khamya Akusa Biro Shampi Beka Nyenyanyi Swinimuri La La Go Chichaya Oma ငင်းချမ်းရေးလုပ်ငန်းတွေကိုပြန်စနိုင်မှုတိုင်းသားအဖွဲ့အစည်းတွေနဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်သွားမယ်လို့မြန်မာစစ်ကောင်စီကပြောဆိုကမ်းလှမ်းနေမှုအပေါ်ကြိုးဆိုတယ်လို့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်အဖွဲ့ဖြစ်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဘူဂျိုမူဂျီမေအောင်လိုင်ရဲ့နိုင်ငံရေးဆွေးနွေးခြင်းဖိတ်ခေါ်ချက်ဟာလက်ရှိအထွေထွေနိုင်ငံရေးအကြံတဲ့ဖြည့်ရှင်းနိုင်ရင်းနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးကိုရည်မှန်းပါကကြိုးဆိုတယ်လို့ပြောလိုက်ပါတယ်။RCSS ရဲ့22ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးနဲ့တတိယအကြိမ်မြောက်ကောင်စီကွန်ကရက်ကိုဇန်နဝါရီလ16ရက်ကနေ19ရက်နေ့အထိကျင်းပခဲ့ပြီးတဲ့နောက်စစ်ကောင်
ที่อันนี้จะลาจะรอต้องเช็คชื่อเลยอาเซียนอันนี้เนี่ยได้ส่งส่วนนี้ยังไงเงี้ยผิดชี้เช็คชื่อเลยได้ส่งส่วนนี้ยังไงส่วนนี้เนี่ยมาจะพ่อส่วนนี้ไหมจะพ่อมาส่วนนี้กูจะพ่อกูใจไหมจะพ่อกูพี่ชายอายุไม่เอารู้สูรุ่งเขาอาลูกบางคนเนี่ยกูสูรุ่งพี่เต้แล้วทุกคนจะรอเฟดเวทปีหลังสุดที่เขาเยอะจะยิ้มมันบ้างก็จะสูรุ่งอะไรจะสูรุ่งเช่าฮะตอนส่วนนี้ไหมมาตอนส่วนนี้กูถ้าเราสูรุ่งเขาบุ
ที่จะไปก็ตัวเด็กเกสเนี่ยไม่สูงยิ่งตัวเด็กเนี่ยจุนี่ได้เจ้าหนูจุสุราพี่เป๋แต่เกสเนี่ยไม่อารมณ์ไม่เบาเลยไม่เรื่องนี้ดามูเลยใช่ไหมการดามูเลยไม่ชิวสุดหรอกกันเนี่ยไม่อาจจะเป็นเจ้าหนูอ๋อสิเอสเนี่ยเบโดเบสเนี่ยสูงยิ่งไม่สูงยิ่งสิ่งของสิบก็ตีจากกันแล้วนามิวโรไม่ใช่เดือดรู้เลยตัวเบียวบาร์เลยทว่าไม่อากูนัทองนั่นนักคนเดียดมาทาวรานยิ่งยังยิ่งกูปิดได้ยาวลูกดามเอลูสิ่งของสิ่งก็เบียวจ้าทาร
င်းအောင်လိုင်ကလည်းပြောကြားထားချိန်မှာနိုင်ငံရေးပြဿနာအဖြစ်ရှာရေးဆွေးနွေးမှာကိုကြိုဆိုရဲလို့ RCSS ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်ရှမ်းပြည်ဖွဲ့စည်းပုံရေးဆွဲရေးအတွက်ရှမ်းပြည်အမျိုးသားညီလာခံကျင်းပမှာဖြစ်တယ်လို့ရှမ်းပြည်နယ်ကအခြားတိုင်းရင်းသားလက်နက်ကင်တွေနဲ့အပြစ်ခတ်ရဆက်နိုင်ဖို့တွေးဆွန်ဆွေးနွေးသွားဖို့ကိုလည်း RCSS ကဆုံးဖြတ်ခဲ့ပါတယ်။RCSS ရဲ့တတိယအကြိမ်ကောင်စီကွန်ကရက်ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးနိုင်ငံရေးလည်လာသူစိုင်းထွန်းအောင်လင်ကအခုလိုတုံ့တက်ပါတယ
်စစ်တပ်ရဲ့ဆွေးနွေးမှုကအားလုံးအကျပ်တည်းဖြစ်ရှိရေးဆိုတဲ့ကိစ္စမှလည်းလောလောဆယ်ရာဒါအခက်အခဲသဘောရှိနေတဲ့ကိစ္စလို့တော့ထင်တယ်တစ်ဖက်မှာလည်းသူကစစ်တပ်ခန်းကဏ္ဍကိုတော့ပြစ်ပယ်ထားတာတော့မဟုတ်ဘူးအဲတော့ဒါထူးခြားတာတွေ့ရလဲသူကတခြားလက်နက်ကိုင်ဖွဲ့တွေကတော့ဟိုတချို့ဖွဲ့တွေကတော့နိုင်ငံရေးအဆိုးရွားမဟုတ်တဲ့အတွက်နိုင်ငံရေးရဆွေးနွေးမှုဆိုတဲ့ကိစ္စမျိုးကိုရတနာတို့တော်တော်လေးသတိထားတဲ့ issue မျိုးဖြစ်တဲ့အချိန်မှာဒီကတော့ message speed at all you ဖြစ်တယ်ပေါ့နော်အဲ့တော့အားသူအားလုံးပါအေးဆိုတာလက်ရှိအကျပ်တဲ့ဦးလည်းဖြစ်ရှိရတာလည်းလို့တော့စွန့်စား risk you not to show that statement you got you found it
RCSS အဖွဲ့ဟာရန်ပြည်နယ်တွင်က UWSC ဝါနဲ့ PNL ပအိုးစတဲ့လက်နက်ကိုင်အဖွဲ့တွေနဲ့စီးအပိပခဖြစ်ခဲ့ဘူးလို့လက်ရှိမှာလဲ SSPB SSC ရှမ်းမြောက် TNL တန်းပလောင်စတဲ့လက်နက်ကိုင်တွေနဲ့တိုက်ပွဲတွေဖြစ်နေတာပါရန်ပြည်နယ်ကအခြားတိုင်းသားလက်နက်ကိုင်တွေနဲ့အပိခရဲစဲနိုင်ဖို့တွေးဆွန်ဆွေးနွေးတော့မှာဖြစ်ကြောင်းဆုံးဖြတ်ထားပေမဲ့ဒီအချက်ကိုအောင်မြင်အောင်မဆောင်ရွက်နိုင်ရင်ရှမ်းပြည်ဖွဲ့စည်းပုံရေးဆွဲရေးအတွက်ရှမ်းပြည်အမျိုးသားညီလာခံကျင်းပရမှာအဖွဲ့အစည်းစုံစုံလင်းလင်းတက်ရောက်ရေးဟာလေအကန့်အသတ်တွေရှိနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်။ရှမ်းပြည်ပြည်နယ်တော်ဝေးကောင်စီ RSS အဖွဲ့ရဲ့22ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးနဲ့တတိယကြိမ်ကောင်စီကွန်ကရက်ကိုကိုယ်စားလှယ်245ဦးတက်ရောက်ခဲ့ပြီးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ဦးဆောင်တဲ့22ဦးပါဗိုလ်လုံးမှုဆောင်ကော်မတီကိုပြန်လည်ရွေးချယ်ခဲ့ပါတယ်။ RSS ဟာ2015ခုနှစ်ကတနင်္ဂနွေနေ့ပြစ်ခတ်တက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုဒိုင်းသာလနဲ့ကန်အဖွဲ့ခုနှစ်ဖွဲ့နဲ့အတူလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့လေးဖြစ်ပါတယ်ခင်ဗျာ
ကိုချောချောတိုင်းတင်ပြပေးခဲ့တာပါခင်ဗျာ VOA မေကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့မုံရွာကကြေးရွာတစ်ခုမှာစစ်ကောင်စီတပ်ကဝင်ပစ်လို့လူ၄ဦးသေဆုံးခဲ့တဲ့တဲ့တင်ကိုပြောပြပါမယ်စကိုင်းတိုင်းမုံရွာခရိုင်ထဲကပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိတဲ့လေစင်စံပြကြေးရွာမှာဇန်နဝါရီလ18ရက်ကစစ်ကောင်စီတပ်တွေဝင်ရောက်ပြီးပြစ်ခတ်ဖမ်းဆီးခဲ့တာမှာလူ၄ဦးသေဆုံးပြီးတော့၄ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါအပြင်လေစင်ကြေးရွာအရှေ့မြောက်ဘက်ဆက်ရက်တီရှိတဲ့တက်ကယ်ချင်းကြေးရွာကလည်းရွာလုံးကျွတ်နေပါဘေးလွရာထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပေးပါပါခင်ဗျာ။
စကိုင်းတိုင်းမုံရွာခဲမှာရှိတဲ့လေစင်စံပြကြေးရွာကို January 18ရက်အင်္ဂါနေ့ညနေပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်ပြီးဒေသခံပြည်သူကာကွယ်ရေးအဖွဲ့ဝင်လူငယ်တချို့ကိုပစ်ခတ်ပြီးသူတို့ယာယီနေထိုင်တဲ့စခန်း၃ခုကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။၃ဦးဖမ်းဆီးတပ်ဖြတ်ခံရတာဖြစ်ပြီးကြံတဦးကအပြန်အလှန်ပစ်ခတ်ရင်တည်ဆုံတယ်လို့လေစင်ဒေသခံတဦးကပြောပါတယ်
။မင်းညနေတော့၃နာရီခွဲလောက်မှာလေစင်ဘက်ကတောလမ်းအနေနဲ့ပြောသူတို့ဝင်လာတာဗျ။အဲ့မျိုးဆောင်လမ်းကနေပြီးတော့ကားနှစ်စီးနဲ့ချသွားပြီးတော့သူတို့အဲ့ဒီတောလမ်းကနေပတ်ဝင်ပြီးကားတွေကြလေအင်းကြီးကားနဲ့ကကျွန်တော်တို့မြင်လိုက်တာ၅စီးဗျ။ကိုက်ကားကြီးနှစ်စီးပါလာတယ်ဗျ။အားလုံးပေါင်းအင်းအားတော့တရားဝင်ကျင်တော့လို့ကျွန်တော်တို့ထင်ပါလား။ခန်းတော်တဲ့လူတွေကိုခေါ်ပြီးအဲ့ဒီ RCR စကန်းနဲ့ကိုခေါ်သွားပြီးလက်ပြန်ညှို့ထုတ်ထားပြီးတဲ့ခါတော့ကျတော့ဒူးထောက်ခံပြီးတော့နှစ်ထင်းပြည့်ပြည့်သွားတယ်ဗျ။အဲ့ချိန်မှာအဲ့ဒီ RCR စကန်းကလေးကောင်လေးတယောက်ကလည်းခုခံပြည့်ရင်းနဲ့ပေါ့နော်။သူတို့ကအဲ့မှာအပြန်လမ်းပြည့်ကြတယ်မှန်းသွားတာမှန်းသွားတာကိုသူတို့စစ်ကောင်စီဘက်ကနေပြီးတော့အဲ့ကလေးကိုကြာဆုံးတယ်လို့မသိဘူးဗျကျွန်တော်တို့ကမနေ့ကလိုက်ရှာရင်းနဲ့ကြမှာအဲ့ကလေးတယောက်ကိုလည်းတွေ့ခဲ့တယ်ဆိုတော့သူအာဖီယာစကန်းဘက်ကပေါ့လေနော်ကြာတော့တယ်လေယောက်ပါဖမ်းတော့တာတော့၄ယောက်လို့လို၅ယောက်လို့လို့ကျွန်တော်တို့ကလည်းရွာတဲ့လူတွေကကိုကကြောက်နေကြတော့လေမတဲခွဲဥဖြစ်နေ၄ယောက်ကတော့အောက်ထစ်ဖမ်းသွားတယ်ဗျလောဆယ်ကျွန်တော်တို့ဒီနေ့တချိုးပေးလိုက်တာက၄ယောက်ကြာရှုံးသွားတယ်ဗျနော်ကျွန်တော်တို့လဲပြင်ဆိုရင်ဒါအခုအေးွာလုံးနီးပန်းဒီရွာထဲမှာလူမရှိသလောက်ဖြစ်သွားပြီ
တည်ဆုံးခဲ့သူတွေကတော့အသက်39နှစ်အရွယ်ကိုထွန်ဦးအသက်23နှစ်အရွယ်ကိုကောင်းခန့်ကျော်အသက်30အရွယ်ကိုကျော်စွာဝင်းနဲ့အသက်25နှစ်အရွယ်ကိုဝင်းသူဟိန်တို့၄ဦးတည်ဆုံးခဲ့ပါတယ်။ဆရာနာသိမ်းပြီးနောက်လေစင်စံပြကျွေးရွာစီစစ်ကောင်စီတပ်တွေဝင်ရောက်တာဒါနဲ့ဆို12ခေါက်ရှိပြီးတော့ဖမ်းဆီးခံလိုက်ရတဲ့လေစင်ဒေသခံဦးရေကလည်း20ဝန်းကျင်အထိရှိလာပြီလို့သိရပါတယ်။မင်းကစစ်သားတွေအလုံးရင်နဲ့ဝင်လာတဲ့အတွက်လေစင်ရွာကရွာလုံးကျွတ်ထွက်ပြေးခဲ့တယ်လို့လေစင်ရွာနဲ့ကရက်တက်ကယ်ချင်းကျေးရွာကဒေသခံတွေလည်းရွာလုံးကျွတ်ထွက်ပြေးနေကြရပါတယ်။နေအိမ်ဆိုထွက်ပြေးနေတဲ့ရွာသားတို့ကတော့ရွာထဲမှာလူမရှိသလောက်ဖြစ်သွားပြီလို့ပြောပါတယ်
။တက်ကယ်ချင်းရဲ့ဟွာနဲ့လေစင်နဲ့ကြားထားတော့အဲ့ရညောက်တက်တဲ့မှာဖြစ်တာပြ။ဒီကနေ့ရွာသားတွေတော်လေးပြီးရတယ်။နေရာသုံးပြီးရတယ်ပေါ့။တော်လေးတော့ပြီးရတယ်ရွာရောအထုပ်တွေပိုးရောဒီရွာမှာဆိုရင်တော့သိပြီရှိတော့နှစ်ယောက်သုံးယောက်လောက်ပဲရှိတယ်တိမ်မတစ်ယောက်လောက်ပဲကျန်တော့တယ်ရွာမှာနေလောက်နေမှာစိတ်ချရည်ဒီမှာပြတ်ပြတ်လာတာဗျဒါပဲ3ောက်ရှိပြီဗျဒီဘက်မှာကြာလူလာလာမှုရာ3ောက်ပဲစကန်းချတဲ့အတိဝင်စီးသွားဗျသူတို့လည်းကြာလို့မပေါ်သေးလဲဘာရှိလို့မပေါ်တလန်နဲ့ရှိတို့တယ်မပေါ်အဲစကန်းကိုတန်းဝင်တယ်ဗျ
ဆရာနာသိမ့်မှုကိုစန့်ကျင်တဲ့ထဲမှာအင်အားကောင်းတဲ့မုံရွာမျိုးတဝိုက်ကရွာတွေကိုစစ်ကောင်စီတပ်တွေအခုလိုမကြာခဏဝင်ရောက်ရှာဖွေမှုတွေလုပ်နေပါတယ်။စစ်တပ်ဝင်လာတိုင်းဒေသခံတွေတေဆုံးနေရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။မနေ့မရှိခဲ့ဒီအီမီယိုမှာဒီတပ်ပြန်လို့တုတ်ပြီးရဲဆက်ဆက်
စစ်တပ်တွေဝင်လာလို့ထွက်ပြေးနေကြရတယ်လေဇင်ကျေးရွာဒေသခံတွေရောတက်ကြင်ကျေးရွာဒေသခံတွေပါခုချိန်ထိနေရာမပြောင်းရသေးပါဘူးမုံရွာမြို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကတော့မုံရွာမှာညနေ9နာရီနောက်ပိုင်းအရေးပေါ်ကြမ်းမာရေးကိစ္စကလွယ်လို့ပြည်သူတွေအပြစ်မထွက်ဖို့ကိုမြစ်တရရခံထားပါတယ်ရှင်
လေမှာပြောပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့မြစ်ချင်းနားမြို့ကစီဒီအမ်မြေထားဝန်ထမ်းတွေပြောင်းရွှေ့ခိုင်းခံနေရတဲ့သတင်းကိုပြောပြပေးပါဦးမယ်ဆရာနာသိမ်းပြတဲ့နောက်ပိုင်းအာနာဖီဆန်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်တဲ့ကချင်ပြည်နယ်မြစ်ချင်းနားမြို့မှာရှိတဲ့မြေထားဝန်ထမ်းတရာကျော်ကိုဝန်ထမ်းအင်အားကနေပြောင်းရွှေ့ပေးဖို့မြို့နယ်မြေထားတာဝန်ခံတွေကအသိပေးထားပါတယ်ဇန်နဝါရီ
ရုံးမတက် CDM လုပ်နေကြတဲ့မြစ်ကြီးနားမြို့က CDM မြစ်ရထားဝန်ထမ်းတရားကျော်ကိုဝန်ထမ်းအင်အားတွေကနေပြီးတော့အပြီးဆင်းပြီးပို့မြစ်ကြီးနားမြစ်ရထားဌာနတာဝန်ရှိသူတွေကဒီရက်ပိုင်းနဲ့မှအသိပေးစာထုတ်ပြန်ကြောင်းကြားလာပါတယ်။ဇန်နဝါရီလ14ရက်နေ့ကစလို့ခုနှစ်ရက်အတွင်းအင်အားတွေကနေပြီးတော့ဖယ်ရှားပေးဖို့အသိပေးထားပေမဲ့အခက်အခဲတွေရှိနေကြတယ်လို့မြမမြစ်ရထားတွာလာပို့ဆောင်ရေးတမကရဲ့မြစ်ကြီးနားမြို့တာဝန်ခံကိုလင်းတန်ကဗီဒီယိုပြောပါတယ
်။ကာရော့ဖြစ်ထားပြီး14ရက်နေ့ကပြတ်တယ်သူကခွန်ရက်ပြုတ်ခရမ်းလို့ဆိုတော့ဘယ်သူမှပြင်မဲ့လူကတော့လောလောဆယ်ဟိုမခေကြဘူးလို့ရမိသားစုလည်းပြလာလို့ဆိုပါတယ်။နည်းနည်းအတန်ရတော့ပြရမှာဆိုတော့မြေတူစောင့်ကြမှုရရှိလို့မလာပြောနေတာ
။အနာဖီစာရေးလို့ရှာမှုမှာပါတဲ့ဂျမိုင်းဝန်ထမ်းတွေပညာရေးဝန်ထမ်းတွေပို့ဆောင်ရေးဌာနကဝန်ထမ်းတွေကိုအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေကနေပြီးတော့စစ်ကောင်စီကအတင်းကျပ်ဖယ်ရှားတာတွေရန်ကုန်အပါအဝင်မြို့အတော်များများမှာလုပ်ခဲ့မှုပါတယ်။ပြီးခဲ့တဲ့နှစ်မတ်လ10ရက်နေ့က CDM မှာပါတဲ့ရန်ကုန်တိုင်းမလှကုံမြစ်ထားဝင်းကိုရင်းနဲ့စစ်တပ်အင်အား1500လောက်ဝင်းရောက်ဆင်းနေပြီးတော့ဝန်ထမ်းတချို့ကိုနေရင်ကနေပြီးတော့တင်းဆွဲချဖယ်ရှားတဲ့အထိဖြစ်ခဲ့တာပါ။မလှကုံမြစ်ထားဝင်းထဲမှာနှစ်ရှည်နေထိုင်လာတဲ့မြစ်ထားဝင်းထဲမိသားစုယာနဲ့ချီရှိပြီးတော့ဘေးလွတ်ရာမှာထွက်ပြေးနေထိုင်နေကြရတာဒီနေ့အထိဖြစ်ပါတယ်။အကြမ်းဖက်အာဏာဖီဆန်ပြီးတော့ CDM လုပ်နေကြတဲ့ဆွေးအဝန်ထမ်းတွေကိုတပိုင်းတိုင်းအကူအညီပေးနေသူတွေရှိပေမဲ့အများစုကတော့ထောက်ပံ့ကူညီမှုတွေမရကြဘူးလို့ပဲတခြားအလုပ်ကံရှာဖွေဖို့လည်းခက်ခဲဖြစ်ကြပါတယ်။တချို့ကနေစားအလုပ်တွေဝင်လုပ်ပြီးတော့ဝင်ငွေရှာနေရပါတယ်။တနည်းနီးပါးကြာလာပြီးဖြစ်တဲ့အတွက်တချို့ကဆက်ပြီးတော့ရက်တီဖို့ပါခက်ခဲနေကြပါတယ်။သူတို့တွေ့ကြုံနေရတဲ့အခြေအနေကို CDM မြစ်ရထားဝန်ထမ်းတူက view ကိုခုလိုပြောပါရစေ။ဟိုရိုးတ
တာမီအလုပ်မဖြစ်နေတဲ့အနာမထောက်ပြအဲ့ဒီနဲ့သူစီရမယ်လို့ပြောတော့ပြမှာဥဒီလည်းမရှိဘူးအတောင်မျိုးကြပြီးဖားပြောင်းရောင်းလဲအဲ့ဒီမှာကျွန်တော်ကလုံးလုံးသားလေးကြတယ်ဆိုတော့ဒီသားလေးဆက်လို့ရတာပေါ့ဗျာသူတို့ကတော့ပုံမှန်ကျွန်တော်တို့ကကိုနန်းနဲ့အကားကြတာပြန်ပြီးဒီတဲ့အတွက်ကိုနန်းလိုဝင်လုပ်တဲ့ channel ပြန်ပါလုပ်ကြတယ်လို့လုံလောက်မဲ့ဆရာမတော်တည်ရတဲ့အတွက်ဒီသားလို့ပြီးတော့တမင်းဆီရှင်ကြတာရှိတယ်တချို့ဆိုရင်အဲဟုတ်ပေါ့ထောက်လို့လုံလောက်နေမှာတော့လေဆရာအဲ့ဒီမှာမှစီမံလို့ပြောပြန်တယ်စီမံကိုနန်းလို့တချို့ကမခံရမ်းဘူးဟိုမခိုင်းရအောင်တော်တော်လေးကျော်ဖို့ပေါ်နေတယ်အလုံးတော့အခုလုံးကတော့ချုပ်ခွာထားပြကြပြီးကြချ
င်းမြည့်ထားဝန်ထမ်းတွေအပြင်ကျမိုက်ဝန်ထမ်းအမြောက်အများလဲ CDM ဖလုတ်ရှောက်မှုမှာပါနေကြတာပါ CDM လှုပ်ထားတဲ့ဒါမှမဟုတ် CDM လှုပ်လို့အလုတ်ကထုတ်ပယ်ခံထားတဲ့နိုင်ငံဝန်ထမ်းတွေနဲ့ပတ်သက်တဲ့ကိုယ်ရေးအချက်လက်တွေကိုပြပို့ဆိုပြီးတော့တိုင်းရဲ့ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူ့ကျမိုက်ဦးစီးဌာနမှုတွေစီပြပို့တဲ့ကျမိုက်ဝန်ကြီးဌာနရဲ့ညွှန်ကြားစာတစ်စောင်လဲ online မှာအခုရက်ပိုင်းတွင်ထွက်ပေါ်လာပါတယ်ခင်ဗျာ
ကိုတ ानिया ဦးတင်ပြပေးကြတာပါခင်ဗျာတရာရှင်တို့ခုနားဆင်နေကြရတာကတော့ VA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်တရာရှင်တို့အနေနဲ့ VA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA ရဲ့နာနေခင်းမြန်မာဘာသာအစီအစဉ်ကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ32 kHz 9355နဲ့လိုင်းနိုမီတာ49 kHz 11803ညတို့အပြင်လိုင်းနိုမီတာ190 kHz 1595တို့ကနေပါဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ1965နဲ့32တို့အပြင်စနေတင်းတင်းကုန်တွေတို့မှာလိုင်းနိုမီတာ190 kHz 1595တို့ကနေနားဆင်နိုင်ကြသလို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Facebook ကနေနားဆင်နိုင်ကြသလို YouTube ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်မကြခင်မှာတော့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တော်ရရှိတော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏလေးကိုတင်ဆက်ပေးသွားမှာမို့ကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ပြပေးသွားမှာပါပထမဦးဆုံးတော့ကဘာတလွားခီးသွားအစီအစဉ်နဲ့စပါမယ်ပြည်သင့်နိုင်ငံပါရီမြို့တော်ကရုခဗေဒဥယျာဉ်မှာလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကိုပြန်ရောက်သွားတယ်လို့ဖြစ်အောင်အေယာမမိဘုံရုပ်ကြီးတွေနဲ့ဖန်တီးပြသထားပါတယ်။တမိုင်းမဆခင်အချိန်ကအပင်တွေတရဝါတွေဘလို့နေထိုင်ရှင်တန်ခဲ့ကြတယ်လဲဆိုတာလေ့လာနိုင်အောင်ပြသနေတဲ့မိထုံးပွဲတော်ကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါခင်ဗျာ
။ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရရုခဗေဒဥယျာဉ်ကြီးမှာတက်ရှိမျိုးကွဲတွေအကြောင်းအသက်ကြီးငယ်မရွေးစိတ်ဝင်စားအောင်လို့အေယာမမိဘုံရုပ်ကြီးတွေနဲ့မိထုံးပြသနေပါတယ်။2019ခုနှစ်ကတည်းကစလို့နှစ်တိုင်းပြုလုပ်လာတဲ့မိထုံးပွဲတော်မှာသမိုင်းမဆခင်တွေကဒီနေ့အထိတက်ရှိမျိုးစုံဘလို့အတူတွဲနေထိုင်ခဲ့ကြတယ်လဲဆိုတာကိုမိဘုံယုံကြည်တွေနဲ့အလှဆင်ပြသထားတာပါဒီတစ်ခေါက်မှာတော့လွန်ခဲ့တဲ့နှစ်ပေါင်းတန်း600ကကဘာမှာရှင်တန်နေထိုင်ခဲ့ကြတဲ့တက်ရှိမျိုးကွဲမျိုးစုံကိုအေယာမမိဘုံယုံကြည်တွေနဲ့ပြန်လည်အသက်သွင်းထားပါတယ်ရုခဗေဒဥယျာဉ်ကြီးနဲ့ဆက်နေတဲ့တဘာဝသမိုင်းပြတိုက်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေရဲ့သုတေသနမှတ်တမ်းတွေလေးလာတွေးရှိချက်တွေကိုမိဘုံယုံကြည်တွေလှုပ်ပြီးတော့စိတ်ဝင်စားကြဖြစ်အောင်လို့ပြသထားတာလည်းဖြစ်ပါတယ်။လူတိုင်းသိထားကြတဲ့ဒိုင်နိုဆောသတ္တဝါကြီးတွေကဆာလို့လူသိမ့်မသိတဲ့တက်ရှိမျိုးစိတ်အစုံကိုမိဘုံကြီးတွေနဲ့ပုံဖော်ပြီးတော့သူတို့ရဲ့ထူးခြားတဲ့ပုံတံတန်းနေထိုင်စားသောက်ခဲ့ပုံတွေကိုလေ့လာနိုင်အောင်လို့လုပ်ပြီးထားပါတယ်။ကဘာမှာတစ်ချိန်ကသူတို့နေထိုင်အသက်ရှင်ခဲ့ကြပြီမဲ့အခုအချိန်မှာတော့မျိုးတုံပြောက်ွယ်သွားကုန်ပြီဆိုတာကိုအဓိကအသိပညာပေးခြင်းတဲ့အတွက်အေယာမမိဘုံကြီးပေါင်း100ကျော်နဲ့ဖန်တီးထားတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ
်။ Alors cette année, c'est la 3e édition des illuminations. La première parlait de la biodiversité
des တရှိမျိုးကွဲတွေအတူရှင်တွဲတည်ရှိမှုနဲ့ဒီလိုအတူရှင်တွဲတည်ရှိမှုအပေါ်မှာဘာတွေကချင်းချောက်နေတယ်လဲဆိုတာကိုဒီနေ့ပြပွဲမှာပြသထားပါတယ်။လွန်ခဲ့တဲ့နှစ်တန်းပေါင်း600ကနေဒီနေ့အထိတရှိမျိုးကွဲတွေဘလို့အတူနေထိုင်ခဲ့ကြတယ်လဲဆိုတာကိုစိတ်ဝင်စားစရာဖြစ်အောင်မီးထွန်းထားတဲ့ရုပ်ကြီးတွေနဲ့ပြသထားတာပါ။ကဘာကြီးမှာရှိခဲ့တဲ့တရှိမျိုးစိတ်တွေရဲ့နှစ်ရာခိုင်နှုန်းပဲဒီနေ့ကြံတော့တယ်ဆိုတာကိုသိစေချင်ပါတယ
်။တရှိမျိုးကွဲတွေရှင်သန်နေထိုင်နိုင်မှုအပေါ်ဘလို့စိန်ခေါ်မှုချင်းချောက်မှုတွေရှိနေတယ်လဲဆိုတာကိုရုခဗေဒဥယျာဉ်ကြီးမှာအခုလိုမီးပုံးရုပ်ကြီးတွေနဲ့မီးထွန်းပွဲတော့ပထမဆုံးအကြိမ်လုပ်ခဲ့တဲ့နှစ်မှာတည်းကစတင်ပြသခဲ့တာဖြစ်ပါတယ်။ဒုတိယနှစ်မှာတော့ကမ္ဘာပင်လယ်သမုဒ္ဒရာကြီးတွေကရင်းနှီးတဲ့တဝါတွေဆက်လက်ရှင်သန်နိုင်မှုအပေါ်စိန်ခေါ်နေတဲ့ကမ္ဘာကြီးပူနွေးလာမှုတို့ကိစ္စတွေသတိပြုစရာဖြစ်အောင်လို့ပြသခဲ့ကြပါတယ်။အခုတစ်ခေါက်မှလည်းလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကအသက်ရှင်ခဲ့တဲ့တက်ရှိမျိုးစိတ်တွေဘာကြောင့်မျိုးတုံးကုန်ရတယ်လဲဆိုတာကိုမိမောင်းထိုးပြသထားတာဖြစ်ပါတယ်။ Christmas နဲ့နှစ်သစ်ကူပွဲတော်အချိန်ရောက်တိုင်းမိအလှဆင်ကြားလေးရှိတဲ့အချိန်မှာပါရီရုခဗေဒဥယျာဉ်ကြီးကိုအခုလိုမိဘုံရုပ်ကြီးတွေနဲ့အလှဆင်ပြီးပညာပေးနေတာဖြစ်ပါတယ်။
Une des caractéristiques les plus importantes dans cette exposition c'est que nous avons réussi à associer
Christmas Poero ma thuru cha cha mi ala thon cha de ale tha ko chano ru ga gaba mi ji paw ga tat shi rue a chang pinya ya sin me mi thon poero a phi poun pho pya ta da ga di pya poe ye a ye ji de cha phit par de gaba ji ma di ni belo tat shi rue shi ni cha de le tat shi myo kwe rue belo atu shin twe ni thain cha de le so ra ko ti si chin da ba ဒီပြပွဲမှာပြသထားတဲ့တက်ရှိတွေတစ်ချိန်တုန်းကကဘာမြေပေါ်မှာရှင်သန်ခဲ့ကြပေမဲ့အခုတော့မရှိကြတော့ဘူးဆိုတဲ့အသိပညာကိုရရှိခြင်းပါတယ်
။ကဘာကြီးဘလို့စဖြစ်လာခဲ့တယ်လဲတက်ရှိတွေဘလို့ဖြစ်ပေါ်လာတယ်လဲဆိုတာကဆလို့စင်ခဲပြောင်းလဲလာပုံအစစ်စင်ကိုရုခဗေဒဥယျာဉ်ကြီးနဲ့တရိတ်ဆန်ယုံဆက်နေတဲ့လမ်းတစ်လျှောက်မှာအပိုင်းလိုက်ခွဲပြီးတော့မီးပုံးရုပ်ကြီးတွေနဲ့ပုံဖော်ပြသထားပါတယ်။သိပ်ပံသမိုင်းနဲ့မီးအလှတွေပေါင်းဆက်ထားတဲ့ပြပွဲကိုလာကြည့်ကြသူကလေးလူကြီးတိုင်းကစိတ်ဝင်စားစရာကောင်းတယ်လို့ပြောကြပါတယ
် I think it's great I love all the different prehistoric animals that we can see
တကယ်ကောင်းတဲ့ပြပွဲလို့ထင်ပါတယ်သမိုင်းမတိုင်ခင်ရှိခဲ့တဲ့တိရစ္ဆာန်မျိုးစုံပြသထားတာကိုသိသဘောကျပါတယ်အယောင်တွေကလည်းသိလှတယ်ရုခဗေဒဥယျာဉ်ကြီးရဲ့အပြင်စင်တွေကတိတဲ့အတိုင်းပဲပြောစရာတော့မလိုပါဘူးသိကူကောင်းပါတယ် ကျွန်မအတွက်အခုလိုပြပွဲကိုလာကြည့်နိုင်တဲ့အခွင့်အရေးရတာကတိတ်ကိုချူးနေပါပြီ
။မိဘုံယောက်ျားတွေနဲ့အသိပညာပေးတဲ့နေရာမှာပို့ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လှုပ်ရှားအသက်ဝင်နေတယ်လို့လှုပ်ထားတာကလည်းဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်
။ Je trouve ça très bien.Est-ce que ça fait penser à la préhistoire des animaux qu'on voit plus?
တိတ်ဆိတ်ဝင်စားစရာကောင်းပါတယ်။အခုမရှိတော့တဲ့သမိုင်းမတိုင်ခင်ကသတ္တဝါတွေကြောင့်ပိုးပြီးလေ့လာကြတဲ့အတွေ့ဝင်မိပါတယ်။သမိုင်းမတိုင်ခင်ဘလို့တရိစ္ဆာန်တွေရှိခဲ့တယ်လဲဆိုတာသိသိဆဆမသိတော့ခုလိုမီးတွေထွန်းပြသထားတာမြင်ရပြီးပိုးလေ့လာခြင်းစိတ်ဖြစ်ပါတယ်။ဒိုင်နိုဆောတွေကိုလည်းလှုပ်ရှားအောင်လှုပ်ထားတာသိကြည့်လို့ကောင်းပါတယ
်။ Illuminated Evolution လို့နာမည်ပေးထားတဲ့ပြပွဲမှာအေယာမသတ္တဝါကြီးတွေကစားလို့အင်းဆက်ပိုးမွှားလေးတွေအထိလွန်ခဲ့တဲ့နှစ်ပေါင်း3600ကရှိခဲ့တဲ့တရိတ်ဆန်တွေအပင်တွေကိုလေ့လာနိုင်တာမို့တချို့ကနောက်တစ်ချိန်တောင်ပြန်လာခြင်းနေပါတယ်
။ဒီဘက်ကတည်းကကျွန်တော်ကတော့ très instructif, c'est très très beau
et surtout ça l'est là တယ်ပညာလည်းရတယ်လို့ထင်ပါတယ်။ကြည်ကြီးငင်ငယ်အသက်အရွယ်အစုံအတွဲလေ့လာစရာတွေရှိပါတယ်။စင်ကဲပြောင်းလဲမှုနဲ့ပတ်သက်လို့ကျွန်မကိုယ်ရင်အများကြီးပညာရတော့ကလေးတွေကိုလည်းလာပြီးတော့လေ့လာစေချင်ပါတယ်။တကယ်ကိုကြိုက်ပါတယ်နောက်တစ်ချိန်တောင်ပြန်လာခြင်းလာအောင်ပါပါ
စကူရီတမဏိရီမိအောင်တွေနဲ့ဖန်တီးထားတဲ့အေယာမမိဘုံယုတ်ကြီးတွေကိုပြင်သစ်နိုင်ငံပါရီမြို့တော်ကရုတ်ခပီးတာဥယျာဉ်ကြီးမှာ2022ခုနှစ်နိုဝင်ဘာ29ရက်နေ့ကလေးကနေ2022ဇန်နဝါရီ30ရက်နေ့အထိပြသတာဖြစ်ပါတယ်။တမိုင်းမပေါ်ခင်တည်းကကမ္ဘာမှာရှိခဲ့တဲ့အခြေအနေတွေကိုလေ့လာနိုင်အောင်ပြသထားတဲ့ပြပွဲကိုသွားမယ်ဆိုရင်လက်မှတ်ကွန်အွန်လိုင်းကနေကြိုတင်ဝယ်ဖို့လိုပါတယ်။အခုလိုရုတ်ခပီးတာဥယျာဉ်ကြီးမှာသက်ရှိတဲ့တော်ဝါရီအပင်တွေရဲ့အရေးပါမှုဆက်လက်ရှင်သန်နိုင်အောင်အရေးကြီးမှုတွေကိုနှစ်စဉ်မီးဘုံရုပ်ကြီးတွေနဲ့ပြသနေတာမို့2022ခုနှစ်ပြပွဲကြရင်ရောဘာတွေကိုအဓိကထားပြသမလဲဆိုတာကိုပြပွဲလာသူတွေသိချင်နေကြပါရဲ့ရှင်ကျွန်မဆူမြမော်ပ
ါမဆူမြမော်စီစဉ်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာမကြခင်မှာတော့အင်္ဂါညစကားခဝိုင်းအစီအစဉ်ကိုထုတ်လင်းပေးသွားပါမယ်ခင်ဗျာ
Virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု Virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်။ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါ။မျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်။ virus ပိုးတိုင်းကတော့တခုမှုတခုပြောင်းလဲမှုရှိပါတယ်။တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါ။ဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူး။ပြောင်းလဲမှုဖြစ်စဉ်က virus ကိုယ်ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်။ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအစနစ်ကိုမျက်စိလဲစီတာတံပြန်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကလေးက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
ဆရာကျွန်တော်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါညစကပိုင်းအစီအစဉ်ကိုထုတ်လွှင့်ပေးဖို့အလဲရောက်လာပါပြီအာနာသိန်းစစ်ကောင်စီကနိုင်ငံတကာဖိအားကိုအလေးမထားတဲ့သဘောပြောခဲ့တဲ့အပေါ်အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကသဘောမတူပါဘူးစစ်ကောင်စီဟာနိုင်ငံတကာဖိအားကိုစိုးရိမ်လို့သာအခုလောက်ထိတုံ့ပြန်ပြောဆိုလာတာဖြစ်တယ်လို့ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ကချင်ကြားပြနိုင်ငံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့KPICT ရဲ့အထွေထွေတွင်းမှုကွန်ဆန်အန်ဆန်က VOE ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ကိုကွန်ဆန်အခုလို VOE ကဆက်သွယ်မေးမြန်းတာကိုကျေးဇူးပေးတဲ့အတွက်တွေ့ကြုံတွေ့မြင်ပြလဲပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဒီနေ့ဆက်သွယ်မေးမြန်းတဲ့အဓိကအကြောင်းအရာကပြီးခဲ့တဲ့တောက်ကြနေ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗဟုသုတမင်းတွန်းပြောသွားတဲ့နိုင်ငံတကာပြည်ရနဲ့ပတ်သက်တာ NDAA ဥပဒေနဲ့ပတ်သက်တာအာဆီယံနဲ့အမေရိကန်ရဲ့အခန်းကဏ္ဍနဲ့ပတ်သက်တာအဲ့ဒီအကြောင်းအရာတွေဒီကဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးကအဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာဘုသူဆောင်မြတ်ပြောသွားတဲ့နိုင်ငံတကာဖိအားနဲ့ပတ်သက်ပြီးတော့ပြောသွားတာလေးပေါ်မှာကိုကွန်ဆန်နီရဲ့အမြင်ကိုကျွန်တော်သိပြရစီဆိုတော့အဲ့ဒီဘုသူဆောင်မြတ်ပြောသွားတဲ့ဇာတ်လေးကိုကျွန်တော်အရင်ဆုံးနားထောင်ကြည့်အောင်ပါခင်ဗျာ
။ပြောရမယ်ဆိုရင်တော့နိုင်ငံတကာဖိအားတွေကတော့ရော့ကျသွားတာမဟုတ်ပါဘူး။ဖိအားပေးတဲ့ဘက်ကတော့ဆက်လက်ပြီးဖိအားပေးနေမှုမှာပဲဖြစ်ပါတယ်။ယခင်ကလေးကမြန်မာနိုင်ငံအပေါ်မှာမှန်မှန်ကန်ကန်သဘောထားရှိတဲ့နိုင်ငံတွေ မြန်မာနိုင်ငံရဲ့ရည်တည်ချက်မှန်ကန်တဲ့နိုင်ငံတွေကတော့မြန်မာနိုင်ငံရဲ့ကမ္ဘာအခမ်းကဏ္ဍမှာပြန်လည်မြင့်တင်ပြီးလျက်ရှိကြောင်းတွေ့နိုင်ပါတယ်။ဒါကြောင့်ရခိုင်ကအတိုင်းဖိအားပေးနေတဲ့သူများကလည်းဖိအားဆက်ပေးနေဦးမှာပဲဖြစ်ပါတယ်။နိုင်ငံကိုမြင့်တင်ပေးတဲ့သူတွေကလည်းမြင့်တင်ပေးနေဦးမှာပဲဖြစ်တယ်လို့ပြောချင်ပါတယ်။ပြောရမယ်ဆိုရင်တော့ဒီဖိအားတွေကြောင့်သာပြည်ပြားကြသည်ဆိုရင်တော့ဖိအားပေးတိုင်းသာမြန်မာနိုင်ငံကဒီပြည်ရမယ်ပြားရမယ်ဆိုရင်တော့ကျွန်တော်မြန်မာနိုင်ငံပြည်တော်စုနိုင်ငံတစ်ခုအဖြစ်တောင်းလွတ်လပ်ရေးရမှာမဟုတ်တဲ့ပြင်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံမြေပုံဟာလည်းဒီအနေအထားအတိုင်းဆက်ရှိစရာအကြောင်းမရှိပါဘူ
းဆိုတော့သူပြောသွားတာကိုကျွန်တော်တို့အချင်းချုပ်ပြီးတော့ပြောမယ်ဆိုရင်တော့လက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့နိုင်ငံကပြည်အားကိုရေးမထားဘူးနိုင်ငံကပြည်အားကိုရဲစကားနဲ့ပြောရင်ဂယုမဆိုင်ဘူးပေါ့ခင်ဗျာကိုကုံဆန်းစစ်ကောင်စီကတကယ်ပဲနိုင်ငံကပြည်အားကိုရေးမထားဘူးလားဘယ်လိုမဆိုင်ဘူးလားကိုကုံဆန်တို့ဘယ်လိုမြင်ပါလဲခင်ဗျာ
အမှန်တန်ဂယုဆိုင်တာပေါ့ဘာလို့ဆိုနိုင်ငံတကာဖိအားကြောင့်ဗမာပြည်ကဘာပဲဖြစ်တစ်ချိန်ကတရုတ်ပြည်ကိုပဲမျိုးဝဲရတဲ့အဆင့်အခြေအနေရောက်ခဲ့ဘူးပါတယ်ဒါကြောင့်ပဲသူတို့အခုနဗိုလ်ချုပ်ဇော်မင်းထွန်းပေါ့နော်ဇော်မင်းထွန်းပြောလို့ဗမာပြည်အမြေပုံကပြောင်းလဲသွားပါစားတကယ်ရောပြောင်းလဲခဲ့ပါတယ်ဘာလို့ဆိုဒီcentral government ပေါ့နော်ပြီးမှအစိုးရကနေပြီးတော့စစ်တပ်ကနေပြီးတော့သူတစ်ချိန်မှာအုပ်ချုပ်တဲ့နေရာကလွန်ခဲ့တဲ့အချိန်တွေအများကြီးပိုတင်းငယ်သွားပါတယ်။တချို့ဒေသတွေကလုံးလုံးကြီးဒီသူတို့ဒီ central government ရဲ့အုပ်ချုပ်မှုမှာတစိုးတစက်မှမရှိတဲ့ဒေသတွေရှိပါတယ်။ဒီဟာတွေကပြီးမှဖိအားကြောင့်ပါ။ပြီးအားဖိအားကြောင့်ကိုနိုင်ငံတနိုင်ငံကိုမြေကိုရတဲ့အခြေအနေရောက်သွားလို့ဖြစ်လာတဲ့အခြေအနေတွေပါ။အဲ့ဒါဆိုတော့ဒီပထမအနေအထားတော့ပြောင်းလဲမှုရှိပါတယ်။မြန်မာမိဘရောပြောင်းလဲသွားပါတယ်တကယ်ပဂတိအခြေအနေမှာတော့တက်ချက်ပေါ့နော်ဒုတိယအချက်ကဒီဒီမိုကရေစီဒီ2008နောက်ပိုင်း2010ပေါ့ဘာပဲဖြစ်ဖြစ်မြို့သားတက်မြတ်ရေးဆိုတဲ့ကန္တာနဲ့ဒီဒီမိုကရေစီကိုဖွဲ့ဟလာတဲ့အခြေအနေတစ်ခုမှာမြန်မာစစ်တပ်ကတရုတ်ကိုပဲအားကိုးရတဲ့နိုင်ငံရေးကနေပြီးတော့နိုင်ငံအများကြီးနဲ့ဆက်ဆံရတဲ့အခြေအနေတစ်ခုမှာစစ်တပ်ရဲ့တကယ်ကိုပြပလို့ဒီအပြစ်ကျူးလွန်ခဲ့တဲ့အခြေအနေတွေသူတို့ကနေပြီးတော့နိုင်ငံကိုဒီခိုးပြီးမှတရားတိုက်ထားတဲ့ဒီအရာတွေပေါ့နော်နိုင်ငံရဲ့ပစ္စည်းဥစ္စာတွေပေါ့နော်တရားဝင်ကြီးပို့ပြီးမှအလုပ်လုပ်လာနိုင်တဲ့အခြေအနေတွေရောက်ခဲ့ပါတယ်အဲ့ဆိုတော့ဒီနိုင်ငံတကာရဲ့ဖိအားတွေကအများကြီးကိုရောကြခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကနေပြီးတော့နိုင်ငံတကာကိုတွားပြီးမှလေပြီးမှပြောပေးတဲ့ဟာတွေရှိခဲ့တဲ့အကြောင်းအကျောင်းပဲပေါ့နော်ဒီသူတို့ဟိုဖိအားပေးမှုဟာဖြေလျှော့ခဲ့တဲ့ဟာအတိုင်းအတာအများကြီးရှိခဲ့တယ် mail to mail ဆိုတာစစ်တပ်ချင်းဆက်ဆံမှုတွေရှိခဲ့လို့ဥမာဟဝါယီလိုမျိုးတွေမှာဒီဗမာစစ်တပ်ကနေပြီးတော့တချို့စစ်တီတော်တွေအရာရှိကြီးတွေကိုတိုင်းကိုဒီအမေရိကန်စစ်တပ်နဲ့ဆက်ဆံမှုတွေစတင်ထူထောင်ခဲ့လို့နောက်တစ်ခုက EU လိုမျိုးနိုင်ငံတွေမှာတောင်မှအခုဗိုလ်ချုပ်မင်းအွန်လိုင်းပေါ့နော်မင်းအွန်လိုင်းကနေပြီးတော့တွားရောက်ပြီးမှလီလာရာတို့ဆက်တွယ်ရာတို့ဘာလို့စလုတ်ခဲ့လို့ရတဲ့အခြေအနေရှိခဲ့တယ်။နောက်ဒီပစ္စည်းဥစ္စာကဏ္ဍနဲ့ဒီနောက်တစ်ခုက technology ဆိုတော့ဤပညာကဏ္ဍနဲ့ရောသူတို့အများကြီးတိုးတက်မှုရခဲ့ပါတယ်။ဒီဟာတွေကနိုင်ငံတကာနိုင်ငံတကာကနေဖြေလျှော့လို့ဖြစ်ခဲ့တာပေါ့။အခုကတော့ဂယုဆိုင်လို့ပဲတကယ်ကိုကြီးအခုအာဆီယံကိုဆွဲခေါ်လာတဲ့တရုတ်ကိုကအားကိုးပြီးမှနိုင်ငံတကာကိုအခုသူတို့ကစိုးရိမ်ဒီဖိအားကိုစိုးရိမ်လို့ပဲပြန်ဒီလောက်ကြီးပြောနေရတဲ့အခြေအနေရှိပါတယ်လို့ကျွန်တော်
တုံ့ပြန်ပါတယ်အခုလက်ရှိဟလာဟိုကိုကွန်ဆန်တို့ဆိုရင်ဒါအမေရိကန်မှာအခြေစိုက်ပြီးတော့မြန်မာအရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကထောက်ခံမှုရောက်အောင်တွန်းအားရောက်အောင်စူးစမ်းနေကြတာပေါ့နော်ဆိုတော့လဲရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့အခြေအနေကိုနိုင်ငံတကာကဖိအားပေးနေတာကရောကိုကုံဆန်တကယ်ပဲထိရောက်ပါရဲ့လားဟလာအာဏာသိမ်းထားတဲ့စစ်ကောင်စီကအရေးလုံးရလောက်အောင်နိုင်ငံတကာဖိအားကထိရောက်တဲ့အခြေအနေရှိရောရှိပါရဲ့လားကိုကုံဆန
်အခြေအနေတစ်ခုကနေပြီးတော့ရှိပါတယ်ဥပမာကိုလိုချင်လောက်ကတော့မဖြစ်ဘူးပေါ့ဒါပေမဲ့ကျွန်တော်ရဲ့တမိုင်းကြောင့်အရာအကြောင်းမျိုးမျိုးကြောင့်အခုဒီအခြေအနေတစ်ခုရှိတာတော့တကယ်ကိုအားကောင်းတယ်ဆိုရဲဟာမှာအတင်းလျောက်ကအားကောင်းပါတယ်။ဘာလို့ဆိုတော့ဒီကုလကတမကမှာဒီတမတ်ကျော်မျိုးထွန်း တူတယောက်ရှိနေတာတဲ့ကိုအင်မတန်ကိုထိရောက်မှုရှိပါတယ်။နောက်ဒီအစိုးရဒီအမေရိကန်အစိုးရကနေလိုအပ်ပြီးမှချက်ချင်းကိုဒီစီးပွားရေးပိတ်ဆို့မှုဒီလူတွေဟိုဥဆောင်နေတဲ့လူတွေကိုပိတ်ဆို့မှုတွေလုပ်တာတွေကထိရောက်မှုရှိပါတယ်။သက်ဆင်လုပ်ဖို့ဟာတွေရောလုပ်မယ်ဆိုတဲ့ဟာကို policy ချမှတ်တဲ့အခြေအနေရောရှိတယ်ဆိုတော့အခြေအနေတစ်ခုကနေပြီးတော့ကျွန်တော်အားရကျေနပ်မှုရှိတယ်လို့ပြောလို့ရပါတယ
်။ဟုတ်ကဲ့ပါ။ဆိုတော့အဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲဟလာဘကျိုးစုံမင်းတို့နောက်ထပ်နိုင်ငံတကာ PR နဲ့ပတ်သက်ပြီးတော့ပြောသွားတဲ့အထက်မှာပြီးခဲ့တဲ့တိတ်မကြဒေးခင်ကဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးပြီးတော့ဒီပြုပြထားလိုက်တဲ့ NDAA လို့ခေါ်ပြန် NDAA ဥပဒေပေါ့နော်အမေရိကန်မျိုးသားအမေရိကန်လုံခြုံရေးလုပ်ပိုင်ခွင့်ဆိုင်ရာဥပဒေပေါ့အဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့အထူးတလဲပဲဒါဟိုဘကျိုးစုံမင်းတို့ကပြောသွားတာရှိပါတယ်ဆိုတော့အဲ့ဒီဥပဒေထဲမှာပါတဲ့ဘကျိုးစုံမင်းတို့ပြောသွားတာလေးတွေပဲကျွန်တော်တို့နောက်ထောင်ကြည့်အောင်ပါနော်
ကျွန်တော်နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်။ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။အဲဒီအတွက်အကျိုးသက်ရောက်မှုတွေဟာကျွန်တော်တို့နိုင်ငံကိုလည်းသက်ရောက်စေမှာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူပေါ့။သူတို့နဲ့အကျိုးတူဒေသအတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ်။ပြောရရင်တော့အကြောင်းမဲ့မူဟီကုံခံပြီးအချိန်ကုန်ခံပြီးဘယ်သူမှလာစရာအကြောင်းမရှိပါဘူးသူ့နိုင်ငံအကျိုးစီးပွားအတွက်သူတို့လှုပ်ဆောင်နေခြင်းဖြစ်တယ်လို့ပဲပြောချင်ပါတယ
်ဒါနဲ့ပတ်သက်ရင်ကျွန်တော်ပထမဦးဆုံးသိချင်တာကဒီ NDAA ဥပဒေနဲ့ပတ်သက်ပြီးတော့ဘုကျုံဆောင်မထွန်းပြောသွားတာက NDAA ဥပဒေပေါ်မှာစစ်ကောင်စီရဲ့နားလေချက်စစ်ကောင်စီရဲ့အဓိပ္ပာယ်ဖွင့်ဆိုချက်စစ်ကောင်စီရဲ့ချင်းကပ်ချက်ပေါ့နော်အဲ့လိုမျိုးကျွန်တော်နားလဲပါတယ်ဆိုတော့စစ်ကောင်စီက NDAA ဥပဒေနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ထားတာဟလာချင်းကပ်ထားတာနားလေထားတာကတကယ်ပဲမှန်ကန်တဲ့သုံးသပ်ချက်နားလေချက်ဖြစ်တယ်လို့ကိုကွန်ဆန်ယူဆပါလားခင်ဗျာ
တချို့ဟာတွေကမှန်ပါတယ်အမေရိကန်နိုင်ငံကနေပြီးတော့အခုလွန်ခဲ့တဲ့ကာလတွေမှာလေးထားတဲ့ဒေတာကနေပြီးတော့အခုကဒီ Indo Pacific ဆိုတော့ကျွန်တော်တို့ဒီဒီ Pacific ဒေတာဘက်ကိုပို့ပြီးမှလေးထားပြီးမှနိုင်ငံရေးကိုဟိုနိုင်ငံသားရေးကိုအသေးထားလာတဲ့ဟာတွေကကျွန်တော်မြင်တွေ့ရတယ်။နောက်တစ်ခုကဒီအာဖဂန်နစ္စတန်နိုင်ငံကနေပြီးတော့အ мян ဆုံးထွက်ခွာရတဲ့အခြေအနေတွေဒီအကြောင်းကြောင့်ပဲလို့ဆိုတော့ကျွန်တော်ကကြားသိရတဲ့အခြေအနေရှိပါတယ်။အဲ့တော့အခုဘတ်ဂျက်တွေနဲ့ပတ်သက်ပြီးမှရောထားတဲ့ဟာကအဓိကဒီတရုတ်နိုင်ငံမှာချမှတ်တဲ့ policy ပေါ့။ဒီဟာကိုသူတို့ကပြန်သုံးသပ်ပြီးမှတရုတ်နိုင်ငံကိုမြေကိုရတဲ့ဒီပစ္စည်းဥစ္စာတွေကိုထုတ်လုပ်တဲ့ဟာတွေအဓိကအမေရိကန်ရဲ့ပစ္စည်းတွေထုတ်တာတရုတ်ပြည်ကနေထုတ်တာပါအခုရှင်းချန်လိုမျိုးဒေတာတွေကိုအမေရိကန်ပစ္စည်းတွေကိုမထုတ်ဖို့ဟာတွေ policy ရှိလို့နောက်တစ်ခုကပို့ပြီးမှအရေးကြီးတဲ့လူမျိုးတုံးတတ်ဖြတ်မှုဆိုတဲ့ဟာကို designation ရှိပါတယ်ဒီဟာတွေ policy တွေချတဲ့ဟာကအဓိကဒီတရုတ်နဲ့ခွဲခွာတဲ့policy အစပြောတာပေါ့နော်အင်္ဂလိပ်လို့ဆိုဒီ decoupling လို့ပြောပါတယ်ဒီ decoupling လုပ်တဲ့ policy ကအောင်မြင်မှုရှိတယ်ဆိုရင်သူတို့ကဆက်ပြီးမှဒီ data တစ်ခုလုံးကိုဘယ်လိုထိန်းချုပ်မယ်ဆိုတဲ့ဟာကိုအလေးထားပြီးမှဆောင်ရွက်လာမယ်လို့ထင်ပါတယ်ဒီအထဲမှာတင်ကိုမြန်မာပြည်နဲ့ပတ်သက်ပြီးမှဘယ်လိုပါဝင်ပတ်သက်လာမလဲဆိုတဲ့ဟာကရှိပါတယ်နောက်ဒီအာဆီယံမှာတင်ကိုအခုကနှချမ်းကွဲနေတဲ့ပုံစံရှိပါတယ်ဟိုခုနကျော်မင်းထွန်းပြောလိုမျိုးပဲဒီ
ဘုကျုံစောမင်းထွန်းပြော
လိုဟုတ်တယ်ဘုကျုံစောမင်းထွန်းပြောလိုပဲဒီတစ်ဖက်ကနေပြီးတော့အမေရိကန်ဘက်ကိုရင်းပြီးမှရှိတဲ့အာဆီယံနိုင်ငံရှိလို့တရုတ်ကိုအားကိုးတဲ့အာဆီယံနိုင်ငံတွေရောရှိပါတယ်ဘယ်မှာအဓိကပေါ်လို့လဲဆိုတော့ဒီတောင်တရုတ်ပင်လယ်ကိစ္စပါ။ဒါဆိုတော့တောင်တရုတ်ပင်လယ်မှာကဒီဖိလစ်ပိုင်နဲ့ဘရူနိုင်း now Vietnam နဲ့တရုတ်ကလုံးဝပြောင်းပြန်ကြီးဖြစ်နေပါတယ်။ဒီအခြေအနေတွေကအာဆီယံကိုတကယ်ကိုချိန်ချောက်နေအာဆီယံ centrality ဆိုတော့အာဆီယံမူဝါဒရှိတာပေါ့နော်။အာဆီယံအတိုက်အဝန်းကိုချိန်ချောက်နေတဲ့အခြေအနေတစ်ခုရှိပါတယ
်။ Okay.
အဲ့ဒါတွေကခလုံးမှန်ပါတယ
်။ Okay ခင်ဗျ။ဆိုတော့ဒီ American ရဲ့ခုနကိုကွန်ဆန်လည်းပြောသလိုစစ်ကောင်စီကလည်းပဲသုံးသပ်ထားသလိုဟလာ American က Indo Pacific ဒေသကိုအာယုံဆိုင်လာတဲ့ Indo Pacific ဒေသဘက်ကိုလှည့်လာတယ်ဦးစားပေးလာတယ်အလေးထားစဉ်းစားလာတယ်ဆိုတဲ့ကိစ္စကမြန်မာပြည်အတွက်ဘယ်လိုများအကျိုးသက်ရောက်စရာရှိလို့လဲကိုကွန်ဆန်ကိုကွန်ဆန်တို့ကဘယ်လိုအဲ့ဒီပုံမှာသုံးသပ်ထားပါလဲ
်မြန်မာပြည်အတွက်ပြည်မတန်ကိုအကျိုးတက်ရောက်မှုရှိပါတယ်။ဒါဖြစ်လို့လဲဆိုတော့ဒီတရုတ်ပြည်ရဲ့အင်အားလို့ပြောရမယ်ဆိုတော့ Belt and Road Initiative ကအင်အားတစ်ခုပါ။ဒီ Belt and Road Initiative ဆိုရဟာပေါ့နော် BRI ပေါ့ဒီပိုလာမအဲခေတ္တပိုလာမဒီ policy ကိုပေါ်ဆောင်တဲ့အခြေအနေမှာတကယ်ကိုအခရာကျတဲ့ဒေတာနဲ့နိုင်ငံထဲမှာပမာပြီးပါပါတယ်။ပမာပြီးပါတယ်ဆိုတော့ဒီဒီတရုတ်ပြည်နဲ့ပတ်သက်မှာလှုပ်လာတဲ့ policy မှာမြန်မာပြည်နဲ့တိုက်ရိုက်တိုက်ဆိုင်မှုရှိပါတယ်။ဒီတရုတ်ပြည်အတွက်ရောသူတို့တရုတ်ပြည်ရဲ့အဓိကကဏ္ဍ policy ထဲမှာရောဒီအဲတမုတ်တရာနှစ်ခုပေါ့နော်ပင်လယ်နှစ်ခု policy ရှိပါတယ်ဒီထဲမှာပင်လယ်နှစ်ခုဆိုရဲဟာမှာဒီ Indian Ocean ပဲထွက်ပေါ်ကထွက်ပေါက်ကကျတို့ဒီမြန်မာပြည်တစ်ခုပဲပါတာပေါ့ဒီပုံစံရှိရဲဆိုတော့ကျတို့တရုတ်ပြည်မှာနဲ့အမေရိကရဲ့ဖြစ်တဲ့ policy ကမြန်မာပြည်မှာတက်ရောက်မှုအင်မတန်ကြီးမားပါတယ်လို့ကျတို့ဒီဟာယူဆကျတို့အမြင်ရှိပါတ
ယ်ဟုတ်ကဲ့ဆိုတော့ဘူဂျိုးဆောင်မင်းထွန်းကလည်းပဲ NDA ဥပဒေကိုအထူးတလဲပေါ့နော်ခေါ်ပြပြီးတော့ပြောသွားတယ်ဆိုတော့ NDA ဥပဒေကမြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းထားတဲ့စစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေစစ်တပ်အာဏာသိမ်းထားကိုဆန့်ကျင်နေတဲ့အင်အားစုတွေအတွက် NDA ဥပဒေကဘယ်လောက်များအထောက်အကူပြုစရာဖြစ်တယ်လို့ကိုကုံဆန်းတို့ကယူဆထားပါလေခင်ဗျာ
အကြီးအကျယ်ကအခန်း65 30မှာပါပါတယ်ပြင်ဆင်ချက်အခန်းပေါ့နော်အဲ့မှာတင်ကိုဒီ NUG ဆိုတာမျိုးသားတွေ through the unit national unity government ကိုနာမည်ကိုခေါ်ပြီးမှရေးသားရှိပါတယ်နောက်တစ်ခုကဒီ democracy နဲ့ပတ်သက်ပြီးမှပြောင်းလဲလာမှုကိုတုံးတက်ဖို့ဘယ်လိုပြီးမှဒီ democracy အားစုကိုအထောက်အကူပြုနိုင်မလဲဘယ်လိုကိုဒီအင်အားကောင်းအောင်လုပ်မလဲဆိုတဲ့ဟာကိုပါတယ်အဲဘယ်လိုအကူညီပေးနိုင်မလဲပေါ့နော်နောက်တစ်ခုကဒီဟာကိုရက်တတ်မှတ်မှုရှိတယ်အဲ့ဒါအင်မတန်အရေးကြီးတဲ့အချက်ပါရက်60ရက်55ရက်ထပ်ပါတယ်55ရက်60လောက်ရှိပါဒီရက်အတွင်းမှာ policy တကယ်ကိုမြန်မာပြည်နဲ့ပတ်သက်တဲ့ policy တကူထွက်လာဖို့အတွက်လွတ်တော်နဲ့တိုင်ပင်ဖို့အတွက်ရှိပါတယ်နောက်တစ်ခုကမြန်မာပြည်ကိုကူညီဖို့ငွေပေါ့နော်လွန်ခဲ့တဲ့ကာလမှာ136တန်းရှိရကနေတန်း220ကိုပြန် budget ထားပါတယ်တန်း50ကိုပို့ပြီးမှလုပ်ပေးရရှိပါတယ်။နောက်တစ်ခုကဒီပို့အရေးကျလူမျိုးတုံးတတ်ဖြတ်မှုနဲ့ပတ်သက်ပြီးမှဒီဟာကိုအာပြန်ပြီးမှအာဘယ်လိုခေါ်မလဲအာ designation ဆိုရဟာနာမည်တတ်ပြီးမှဒီလူမျိုးတုံးတတ်ဖြတ်မှုကိုအမေရိကန်နိုင်ငံကပြန်ပြီးတော့အာတည်ဝင်ကြေညာဖို့ကိစ္စတွေရောပါတဲ့ဟာတွေရှိပါတယ်။ဒီဟာတွေကစစ်တပ်ကိုအင်မတန်ကိုချိန်ချောက်မှုရှိပါတယ်။အဲကြောင့်ပို့ချုပ်စော်မင်းထွန်းရောဒီဟာနဲ့ပတ်သက်ပြီးမှသူကအကျယ်တပွင့်ပြန်မှရှင်းမှုပြုလုပ်ခဲ့တယ်လို့ကျွန်တော်ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့ဆိုတော့အမေရိကန်မှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ဆိုရင်တကယ်ဟာလားတောက်လျှောက်ကိုတိလာကြတာလူပြောများတာက Burma Act မြန်မာအကျဉ်းခွင် Burma Act ပေါ့နော်။ Burma Act ဥပဒေဆိုပြီးတော့တိလာ။အခုကတော့ NDA ဥပဒေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နောက်ထပ်ဖြည့်ဆွတ်ပြီးတော့မှပါလာတဲ့ဟာဂျာဂျာဝင်လာတာပေါ့။ဆိုတော့Burma Act ကဘယ်အချိန်တွေရောက်နေလဲကိုကုံဆန်း Burma Act ကောကြာကောကြာလာအောင်ပါလားကြာလာရင်ကောကိုကုံဆန်းတို့လှုပ်ရှားမှုတွေတကယ်ပဲအထောက်အကူဖြစ်မှာလားခင်ဗျဟ
ုတ်ကဲ့ကြာလာဖို့အချိန်တွေရှိဘယ်လိုခေါ်မလဲဒီအောက်လွတ်တော်မှာတော့ဖြတ်ပြီးတာပေါ့နော်ဆုံးဖြတ်ပြီးတာအထက်လွတ်တော်ဘက်ကနေပြီးတော့ Republican ဘက်ကနေထောက်ခံမှုမဲတမဲပဲလို့ပါတယ်ဒီထောက်ခံမှုရပြီဆိုတော့ဒီတရားဥပဒေလိုမျိုးဖြစ်လာမှာပါအဲ့တော့ကျွန်တော်ဘက်မှာရောဒီဟာကိုထောက်ခံဖို့အတွက်အဲချင်းကနေလွတ်တော်အထက်လွတ်တော်မှတ်တွေရှိပါတယ်ဖြစ်လာမယ်လို့ရောကျွန်တော်ယုံကြည်ပါတယ်အခုအချိန်ကဒီ Burma Act ကလည်းရှင်းနေသေးပါတယ်ဒီနေတဲ့ bill မဟုတ်ပါဘူးအဲ့တော့ကျွန်တော်ဒီထောက်ခံမယ်ရနိုင်တဲ့လွတ်တော်မှတ်တွေနဲ့ဆက်သွယ်မှုတွေရှိစလုပ်တဲ့ဟာတွေရှိတယ်တချို့ amendment တွေလုပ်ဆရာရှိရဟာရှိပါတယ်ဒီ Burma Act ကအခုဒီကျွန်တော်ရဲ့ဒီအာနာတိန်နဲ့နောက်ပိုင်းရေးထားတဲ့ဟာမဟုတ်ဘူးဆိုတော့တချို့ကိစ္စတွေကတဟဇာတာမဖြစ်တဲ့ဟာတွေရှိပါတယ်ဥပမာ NCA လိုမျိုးတွေပေါ့နော
်
Nationwide Ceasefire Agreement လိုမျိုးနဲ့ကိစ္စတွေဆိုရင်ကျွန်တော်နဲ့ဟတ်ဆက်မှုမရှိဘူးတင့်တော်မှုရောမရှိဘူးဆိုတော့ဒီဟာတွေဖြုတ်ဖို့အတွက်တချို့ကျွန်တော်တို့ပြန်ပြထားဒီပြုတ်ပြင်ဖို့အတွက်မုံမှန်ဖို့အတွက်တချို့ကျွန်တော်တို့ပြန်တိုက်တွန်းဖို့ဟာတွေရှိပါတယ်နောက်ဒီ Democracy တခုပဲမဟုတ် Federal ဆိုတဲ့အတုံးနှုံးတွေတုံးဖို့အတွက်ကျွန်တော်ပြန်တိုက်တွန်းဖို့ရှိပါတယ်ဒီဟာတွေပြင်ဆင်ပြီးပြီဆိုရင်ကတော့ ကျွန်တော်တို့ဒီအတိအကျ Republican ဘက်ကနေပြီးတော့အာထောက်ခံမဲ့တခုပဲလို့ပါတယ်အဲ့အတွက်ရောဖြစ်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ပုံစံဟဲ့လားမြန်မာနိုင်ငံကအခုချိန်ဥမအခုဆိုမြန်မာလူကအင်မတန်ကိုဟိုဒုက္ခဆင်းရဲရောက်နေတယ်လို့ပြောရပါဘောနော်ပုံစံတို့ရဲ့ကချင်းပြည်အပြင်ကိုဟဲ့လားတကူတုံးကပြိပခါတွေကြီးမားခဲ့တဲ့ဒေသတွေအပြင်ကိုနောက်ထပ်ပြိပခါတွေဟိုအရင်တုန်းကပြိပခါမရှိခဲ့ဘဲနဲ့အခုမှပြိပခါဖြစ်လာပြီးတော့ဘေးဒုက္ခရောက်နေတဲ့လူလူတွေအများကြီးပို့ပြီးတော့တိုးလာပါတယ်ဒီလူလူတွေရဲ့ဟလာဒေဒုက္ခတွေတက်တာအောင်ရော့ပါအောင်နောက်ဆုံးပျောက်ကင်းသွားပြီးတော့မြန်မာနိုင်ငံကတည်ငြိမ်အေးချမ်းတဲ့အခြေအနေရောက်အောင်ကိုကွန်ဆန်တို့ပြည်ပမှာလှုပ်ရှားနေကြတဲ့လူတွေဟလာနိုင်ငံတကာကအားပေးနေကြတဲ့နိုင်ငံတွေနေနဲ့ဒီချက်ပို့ပြီးတော့ဘာများလုပ်နိုင်အောင်မယ်လို့ကိုကွန်ဆန်ကျူးစပါတယ်ခင်ဗျဟ
ုတ်ကဲ့ဒီချက်ပို့လုပ်နိုင်တာဒီ NUG ကိုတရားဝင်အစိုးရတန်းတဖြစ်သွားနိုင်တဲ့အခြေအနေပေါ့နော်NUG ကိုအစိုးရပါဆိုရက်တတ်မှတ်ချက်ရသွားရင်တော့အောင်မြင်မှုကြီးကြီးမားမားရမှာပါ။နောက်စိတ်သက်မချဘူးကလည်းကျွန်တော်တိုက်တွန်းချင်တာကအခုနပြောတဲ့ဒီကျွန်တော်ဒီ NDA မှာဆိုရင်ရော NUG ကိုအစိုးရဖြစ်နိုင်မဲ့လမ်းကြောင်းတွေပေါ်ထားပေးတဲ့ပုံစံတွေတွေ့ရပါတယ်။နောက်တစ်ခုကအခုဘာမအက်မှာရော NUG ကိုအစိုးရတန်းဖြစ်နေရဟာကိုအဲပဲကြောက်လာအောင်ပေါ့နော်။ကူညီပေးမဲ့ဒီအခန်းကဏ္ဍတွေရှိပါတယ်အဲ့တော့ဒီအစိုးရသာဖြစ်လာတဲ့အနိုင်ငံတကာကနေအစိုးရတို့ဒါတတ်မှတ်မှုရပြီဆိုကျွန်တော်ပြည်သူလူထုတွေအင်မတန်ကိုစိုးရင်ပြီးမှပြည်သူလူထုတွေအင်မတန်လိုလားတဲ့ဒီအမ်တခြားဒီလိုတဲ့ပစ္စည်းတွေဥစ္စာတွေပေါ့နော်ပစ္စည်းတွေဘာတွေအာဒီနဲ့ကိစ္စနဲ့ပတ်သက်မှရောအလိုရောက်ကတော့အကုန်လုံးအဆင်ပြေသွားမယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ပါကိုကွန်ဆန်အခုလို့ပြည့်စုံပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်ရဲ့ကျေးဇူးတင်ပါတယ်ကိုကျော်သိန်
းကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညသကဝိုင်းစီစဉ်ကိုနားဆင်ကြရတာပါခင်ဗျာတင်းတင်းငွေနေ့နေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American တိုင်းအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့အင်္ဂါညအတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဥတမောင်တန်းကပြောပြပေးပါအောင်မယ်ခင်ဗျာ
မနက်ကမှလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခကြောင့်ဖြစ်ပေါ်လာတဲ့ဆန္ဒမှုဆိုင်ရာအခက်အခဲတွေပြည်လည်ရေးအတွက်ကုလသမဂ္ဂအထွေထွေရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးချုပ်ဗိုလ်ချုပ်ကြည်ပရယုတ်ချောင်းအိုချာကကတိကဝတ်ပြုလိုက်ကြောင်းထိုင်းရှိုးကပြောခွင့်ရပုဂ္ဂိုလ်သနကွန်ဝန်ဘွန်ကွန်ချနာကပြောဆိုချက်ကိုကိုးကားပြီးဘန်ကောက်ပို့သတင်းစာကဒီကနေ့ရေးသားလိုက်ပါတယ်ဆာဗီးယားနိုင်ငံဟာနိုင်ငံတကာအတိုက်ဝင်းကိုကတိကဝတ်ပြုထားတဲ့အတိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိမရှိဘာမကမ်ပိန်း for UK အဖွဲ့ကမေးခွန်းထုတ်လိုက်ပါတယ်မြန်မာစစ်တပ်ကိုဆာဗီးယားကလက်နက်ရောင်းချနေသလားလို့ခေါင်းစဉ်ပေးထားတဲ့ဘူဝါရဆရာစာရန်ဆောင်မှာအဲ့ဒီလိုမေးလိုက်တာပါမြန်မာနိုင်ငံပေါ်ဥရောပသမဂ္ဂရဲ့သဘောထားညင်ညာချက်ကိုလည်းဆာဗီးယားနိုင်ငံကလက်မှတ်ရေးထိုးထားတယ်လို့မြန်မာစစ်တပ်ကိုလက်နက်ထောက်ပံ့မရောင်းချရေးကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုလည်း2021ခုနှစ်ဇွန်လမှာထောက်ခံခဲ့ပါတယ်တရုတ်နိုင်ငံကဘူတန်နိုင်ငံနယ်စပ်မှာကြေးရွာတစ်တွေတည်ဆောက်တာနဲ့ရွှေပြောင်းနေထိုင်မှုအသစ်တွေပြုလုပ်လာနေတာကြောင့်နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်ဘူတန်နိုင်ငံဟာတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတဲ့နိုင်ငံငယ်လေးဖြစ်ပါတယ်အိန္ဒိယနယ်စပ်မှာလိုပဲဘူတန်နဲ့နယ်မြေချင်းထိစပ်နေတဲ့ကီလိုမီတာ489ရှည်လျားတဲ့ဒေတာချောင်းမှာတရုတ်ဘက်ကရွှေပြောင်းနေထိုင်မှုအသစ်တွေပြုလုပ်လာနေတာပါဒုံးကြီးရဲ့တိကျစွာပြစ်ခတ်နိုင်ရည်ကိုစမ်းတို့တဲ့အတွက်တနင်္လာနေ့ကတာတိုပြစ်ပဋိဒတ်နီးပြူဟာဒုံးကြီးနှစင်းကိုပြုတ်လုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကအင်္ဂါနေ့ကထပ်မံရှင်းလင်းပြောကြားလိုက်ပါတယ
်အင်္ဂါညအတွက်နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုဥတမောင်တန်းကတင်ပြပေးကြတာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့အလိမ်မှာဖြစ်ပြီးတော့စက်ပန်းဆိုင်ရာနဲ့ရုပ်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ချန်ရှောက်ကောင်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ View American အတန်ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
Thank you. This program has come to you from the Voice of America, Washington.